Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ2025ခုနှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line meter 19 kHz 15953ည line meter 25 kHz 11803ည line meter 30 kHz 9963ညတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျွန်မစုမမ
။မင်္ဂလာညတက်ပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတကာရာဇဝတ်တရားရုံး ICC အပေါ်ပိတ်ဆို့အရေးယူမှုတွေလုပ်ဖို့သမရထရန့်ကအမိန့်ထုတ်ပါတယ်။မြန်မာစစ်ကောင်စီကိုရန်နေရောင်းချကြောင်းဆွဆွဲခံရတဲ့စင်ကာပူကုမ္ပဏီအစုရှယ်ယာဈေးမှာရောင်းချမှုရထားဖို့တောင်းဆိုပါတယ်။BIMSTEC အဖွဲ့ထိပ်သီးအစည်းအဝေးလာမယ့်ဧပြီလအတွင်းထိုင်းနိုင်ငံမှာကျင်းပပါမယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုမဆွမွန်နဲ့ပဲအတူတင်ပြပေးကြပါပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ USAID American နိုင်ငံကဖွံ့ဖြိုးရေး agency အကူအညီဆိုင်းငံ့လိုက်တဲ့အတွက်မြန်မာနိုင်ငံမှာ HIV AIDS နောက် TB ငှက်ဖျားယောဂါလိုမျိုးကျန်းမာရေးလုပ်ငန်းတွေကိုထိခိုက်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်
ဒီတွင်မှာထောက်ပံ့နေရတဲ့ဟာရက်သွားတဲ့ခါကျတော့ဘာဆက်လုပ်ရမလဲဆိုတဲ့ဟာကိုခက်ခဲနေတယ်။ရုတ်တရက်ကြီးရလိုက်တာဖြစ်တဲ့အတွက်ကြောင့်ရက်90မှာပြန်ရမယ်လို့မျှော်လင့်နေကြတယ်။ဒါဟာမဖြစ်နိုင်ဘူးဆိုတာကိုလည်းမသိကြဘူးပေါ့နော်
။မြန်မာနိုင်ငံထဲမှာနိုင်ငံတကာကျန်းမာရေး NGO တွေကိုဦးဆောင်ခဲ့တဲ့ဒေါက်တာစင်သီတင်ဦးပြောပြပေးခဲ့တာပါရှင်။ဒီသတင်းပြည့်စုံတဲ့အတူဒီလိုပဲအမေရိကန်ပြည်ထောင်စုရဲ့လူသားချင်းစာနာကူညီမှုတွေရုတ်တရက်ရက်ဆိုင်လိုက်တဲ့အတွက်နေဆက်မှာရှိတဲ့ကျန်းမာရေးလုပ်ငန်းတွေရပ်ဆိုင်းသွားရပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အတူပြောပြပေးပါမယ်ရှင
်နိုင်ငံတကာရာဇဝတ်တရားရုံး ICC အပေါ်ပိတ်ဆို့အရေးယူမှုလို့ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ခဲ့ပါတယ်အမေရိကန်နိုင်ငံသားတွေအပါအဝင်အစ္စရေးလိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအပေါ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တဲ့ ICC နိုင်ငံတကာရာဇဝတ်တရားရုံးကဝန်ထမ်းတွေအပေါ်စစ်ပွားရေးနဲ့ခီးသွွာလာခွင့်ပိတ်ပင်မှုတွေပါဝင်တဲ့တန်ခါအရေးယူမှုတွေချမှတ်မယ်လို့သမ္မတထရန့်ကမနေ့ဖေဖော်ဝါရီလ6ရက်နေ့မှာကြေညာခဲ့တာပါဒါဟာသမ္မတထရန့်အနေနဲ့ပထမတစ်ကြိမ်သမ္မတတက်တန်းတုံးကလှုပ်ဆောင်ခဲ့တဲ့အချိန်ထပ်မံလှုပ်ဆောင်တာလည်းဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်တန်ယာဟုနဲ့အရင်ကာကွယ်ရေးဝန်ကြီးဟောင်းတို့အပါအဝင်ဟာမတ်စ်ခေါင်းဆောင်တို့အပေါ်ဂါဇာကမ်းမြောင်မှာဖြစ်နေတဲ့စစ်ပွဲနဲ့ပတ်သက်လို့ ICC ကဖော်ဝါန်ထုတ်ထားတာပါ။သမ္မတထရန့်ရဲ့တန်ခါအရေးယူမှုအပေါ် ICC နိုင်ငံတကာတရားရာဇဝတ်တရားရုံးကကန့်ကွက်ရှုံချလိုက်ပြီးအဖွဲ့ဝင်25နိုင်ငံအနေနဲ့လည်း ICC နဲ့အတူယက်တီကြဖို့တောင်းဆိုလိုက်ပါတယ် ICC အနေနဲ့ဝန်ထမ်းအနေနဲ့အတူယက်တီကြောင်းလဲ X လူမှုကွန်ရက်မှာရေးပါတယ်အခုတန်ခါအရေးယူခံရသူတွေရဲ့အမည်စင်းကိုအမေရိကန်အနေနဲ့ဘယ်တော့ထုတ်ပြန်မလဲဆိုတာတော့အတိအကျမသိရသေးပါဘူးတန်ခပိတ်ဆို့မှုတဲ့အမေရိကန်မှာရှိတဲ့အဲ့ဒီဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာကာယကံရှင်နဲ့သူ့မိသားစုဝင်တွေအမေရိကန်ကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေပါဝင်တယ်လို့ဆိုပါတယ်အာဖဂန်နစ္စတန်မှာအမေရိကန်စစ်သားတွေကျူးလွန်ခဲ့တဲ့စစ်ရာဇဝမှုတွေစုံစမ်းစစ်ဆေးဖို့ကြိုးစားခဲ့တဲ့အတွက်သမ္မတထရန့်ရဲ့ပထမသမ္မတတက်တန်းအတွင်း2020ခုနှစ်တုန်းကအဲ့ဒီချိန်က ICC ရဲ့တရားစွဲရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဖတ်တူဘန်ဆူဒါအပေါ်ဒဏ်ခတ်ရေးယူမှုတွေချခဲ့ပူးပါတယ်ခင်ဗျာ
အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USA ရဲ့ဝန်ထမ်းရေးအတွက်လျှော့ချမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်အစိုးရထုတ်ပြန်လိုက်တာမှာတော့ဝန်ထမ်းထောင်နဲ့ချီရှိနေခဲ့ရတာကနေရာကနဲ့အနည်းငယ်ထိလျှော့ချမှာဖြစ်ပါတယ်။ဖေဖော်ဝါရီလ6ရက်နေ့ကြာသပတေးနေ့နောက်ပိုင်းမှာတော့ပြည်ထောင်စုဝန်ထမ်းများအသင်းက USA ကိုဖျက်သိမ်းတာမျိုးမလုပ်ဖို့ပြည်ထောင်စုတရားရုံးတရုံးမှာတရားစွဲဆိုလိုက်ပြီးတဲ့နောက်ကွန်ဂရက်လွှတ်တော်ရဲ့ပြဋ္ဌာန်းချက်နဲ့ထူထောင်ထားတဲ့အစိုးရဌာနတစ်ခုကိုသမ္မတဒေါ်နယ်ထရန့်အနေနဲ့ပိတ်သိမ်းခွင့်မရှိဘူးဆိုပြီးခြေပပါတယ်။USA အကြီးအကဲတွေစီကိုဖေဖော်ဝါရီလ6ရက်နေ့ကပေးပို့တဲ့အစိုးရအစီအစဉ်နဲ့ပတ်သက်ပြီးတော့ USA ရဲ့ဝန်ထမ်း2ဦးနဲ့အကြီးတန်းအရာရှိ2ဦးက AP သတင်းဌာနကိုပြောခဲ့တာပါ။သမ္မတထရန့်ရဲ့အစိုးရအစီအစဉ်ရ USA ရဲ့အစိုးရဝန်ထမ်းနဲ့ contractor 8,000 လောက်ကနေ300အောက်ပမာဏထိချော့ချမှာဖြစ်ပါတယ်။အဲ့ဒီရာခိုင်နှုန်းပမာဏအပြင်ဒေသအလိုက်ငှားရမ်းထားတဲ့ဝန်ထမ်းပမာဏ9,000လောက်နဲ့နိုင်ငံတကာကအသက်ကယ်ကျန်းမာရေးအစီအစဉ်တွေကိုတော့လက်ရှိမှာလဲပတ်သွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီဝန်ထမ်း300အောက်ပမာဏကိုပုံမှန်ပဲထားရှိမလားယာယီလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အခုခါမှာတော့ဒီ USA ရဲ့အစီအစဉ်တွေဘယ်လိုဆက်ပြီးလဲပတ်သွားမလဲဆိုတာကိုထရန့်ဆိုရာကပြန်ပြီးတော့သုံးသပ်နေပါတယ်။ သမ္မတထရန့်အာနာရလာတဲ့ဇန်နဝါရီလ20ရက်နေ့ကနေစပြီးတော့ကမ္ဘာတဝန်းမှာရှိတဲ့အမေရိကန်အစိုးရဌာနရဲ့အစီအစဉ်တွေရပ်ဆိုင်းပြီးတော့ဝန်ထမ်းအများအပြားကိုလည်းလုပ်ငန်းကနေအနားပေးထားပြီးတော့အခုခါမှာတော့ USA ကိုတီးခြားအစိုးရဌာနအဖြစ်ကနေနိုင်ငံခြားရေးဌာနလက်အောက်ခံအစီအစဉ်ဖြစ်ရွှေ့ပြောင်းမယ်ဆိုပြီးသမ္မတထရန့်နဲ့အီလွန်မတ်ကပြောဆိုထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုအစိုးရတွင်ခရီးရန်ဆန့်ကျင်ဘက်လိုက်မှုကိုတိုက်ဖြတ်ရေးအတွက်သမ္မတအင်ဂျီရောမှာဘာသာရေးဆိုင်ရာရုံးခန်းတစ်ခုဖွင့်လှစ်တော့မှာဖြစ်ပါတယ်။ဒီရုံးခန်းကိုဦးဆောင်ဖို့ရှင်းနေချုပ်ပန်ဘွန်ဒီကိုတာဝန်ပေးညွှန်ကြားမယ်အကြောင်းသမ္မတဒေါ်နယ်ထရန့်ကဖေဖော်ဝါရီလ6ရက်ကြာသပတေးနေ့ကကြေညာပါတယ်။ပြီးခဲ့တဲ့နေ့ကသူ့အပေါ်လှုပ်ကြံတက်ဖြတ်ဖို့စ조사မှု၂ကြိမ်ခံခဲ့ရပြီးဘာသာရေးပေါ်ထားတဲ့သူ့ရဲ့သဘောထားပြောင်းလဲခဲ့တဲ့အကြောင်းကြာသပတေးနေ့ကစီလုံးညင်ညွေအတွက်လွတ်တော်အမတ်ဒီဘာသာရေးခေါင်းဆောင်တွေပါတက်ရောက်ခဲ့တဲ့ဝါရှင်တန် DC မြို့ကနန်နက်ဆာဆာဆူတောင်းပွဲမှာတမနာထရန့်ကအဲ့ဒီလိုပြောခဲ့တာပါ။ကြားမလိန်ကွဲပြားမှုစတဲ့ခွဲခြားဆက်ဆံမှုတွေကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုလွန်ခဲ့တဲ့တရက်နှစ်ပတ်အတွင်းသူ့အနေနဲ့တွန်းလှန်တိုက်ဖြစ်ပြီးခရီးရန်တွေနှင်ချဆက်ဆံခံရမှုကိုကာကွယ်ပေးမယ့်အစီအစဉ်တွေချမှတ်ဆောင်ရွက်ခဲ့တဲ့အကြောင်းလဲတမနာထရန့်ကဂုဏ်ယူပြောကြားခဲ့ပါတယ်။ရှင်းနေချုပ်အနေနဲ့အမေရိကန်လူမှုအတိုင်းအဝန်းအတွင်းဖြစ်ပေါ်နေတဲ့ခရီးရန်တွေပေါ်အကြမ်းဖက်ကျူးလွန်မှုတွေကိုအပြည့်အဝအပြည့်ပေးနိုင်ရေးအတွက်လှုပ်ဆောင်သွားမှာဖြစ်တဲ့အပြင်ခရီးရန်နဲ့ဘာသာရေးပေါ်ယုံကြည်လိုက်စားသူတွေကိုတနင်္ဂနွေလုံးအတိုင်းအတာနဲ့ခုခံကာကွယ်ပေးသွားမှာဖြစ်ကြောင်းလဲတမနာထရန့်ကပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်အဆိုပြုတဲ့အတိုင်းဂါဇာဒေသကပါလက်စတိုင်းနေထွက်ခွာသွားဖို့အတွက်အစီအစဉ်တွေပြင်ဆင်ထားဖို့ကိုအစ္စရေးတပ်တွေကိုအစ္စရေးကာကွယ်ရေးဝန်ကြီးကအမိန့်ပေးလိုက်ပါတယ်။ဂါဇာကမ်းမြောင်ဒေသကဒေသခံတွေစာနာအလျောက်ထွက်ခွာခွင့်ပြုမဲ့အစီအစဉ်တွေကိုပြင်ဆင်ထားဖို့အစ္စရေးစစ်တပ်ကိုညွှန်ကြားထားတဲ့အကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးအစ္စရေးခတ်ကကြာသပတေးနေ့ကပြောဆိုတာပါ။ဒီအစီအစဉ်ထဲမှာတော့ကုန်းလမ်းရေလမ်းကနေထွက်ခွာဖို့အထူးစီစဉ်ထားပါတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောပါတယ်ဟာမတ်စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ဂါဇာကနေပါလက်စတိုင်းအရဲသားတွေထွက်သွားဖို့သမ္မတထရန့်ရဲ့အဆိုပြုချက်ကိုကာကွယ်ရေးဝန်ကြီးကကြိုဆိုတဲ့အကြောင်းလည်းပြောပါတယ်စစ်ပွဲတွေပြီးဆုံးသွားပြီဆိုရင်တော့အစ္စရေးကဂါဇာကမ်းမြောင်ဒေသကိုအမေရိကန်တို့လက်လွှဲပြောင်းသင့်တဲ့အကြောင်းလည်းသမ္မတထရန့်ကကြာသပတေးနေ့ကပြောဆိုထားပါတယ်သမ္မတထရန့်ကဂါဇာနဲ့ပတ်သက်လို့အခုလိုမျိုးအဆိုပြုတဲ့တစ်ချိန်တည်းမှာပဲဟာမတ်အဖွဲ့ကလည်းပါလက်စတိုင်းတွေအားလုံးစီလုံးကြဖို့ကြာသပတေးနေ့ကနှိုးဆော်ထားပါတယ်ရှင်
ပြည်ရင်အမေရိကန်တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ92.19 kHz 1553992.25 kHz 1160392.30 kHz 6963တို့အပြင်စနေတနင်္ဂနွေမှာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရင်အမေရိကန်တန်ကနေတောက်ကြနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာစစ်ကောင်စီကိုရင်းနှီးနှံရောင်းချနေတယ်လို့ဆွဆွဲခံရတဲ့စင်ကာပူအခြေစိုက် Intera Resources Company ရဲ့အစုရှယ်ယာတွေကိုစင်ကာပူ Stock Share ဈေးကွက်မှာရောင်းချမှုရထားဖို့တောင်းဆိုလိုက်ပါတယ်မြန်မာစစ်ကောင်စီနဲ့စီးပွားရေးဆက်နွယ်မှုတွေအပေါ်စင်ကာပူ Exchange SGH အုပ်ချုပ်သူတွေရဲ့စစ်ဆေးမြင့်မြတ်ချက်တွေကိုအချိန်ယူဖြည့်ရှင်းဖို့အတွက်အခုလိုသူတို့အစုရှယ်ယာတွေကိုစင်ကာပူအစုရှယ်ယာဈေးကွက်မှာရောင်းချမှုဆိုင်းထားတာဖြစ်တယ်လို့ Intera Resources Company ထုတ်ပြန်ကြမှာဖော်ပြပါတယ်အခုလိုအစုရှယ်ယာရောင်းချမှုဆန်းကန်လိုက်တာကိုကုမ္ပဏီကအမှားလောက်ထားလို့ရထားတယ်လို့မမတ်ယူဖို့လည်းပြောပါတယ် Intera Resources Company ရဲ့ဖက်ဆက်လုပ်နေတဲ့ Gold Petro Company က2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOGE အတွက်ရေနံစိမ်း C 2,300 ရောင်းချခဲ့တယ်လို့ Justice for မြန်မာအဖွဲ့ကဆွဆွဲချက်အပေါ်စင်ကာပူအချင်းတာဝန်ရှိသူတွေကစစ်ဆေးနေတာဖြစ်ပါတယ် Gold Petro Company ရောင်းတဲ့ဒေါ်လာတန်150ကျော်တန်ဖိုးရှိတဲ့ရေနံစိမ်းတွေကိုနိုင်ငံပိုင်မန်းတမယာကန်ကရေနံချက်စက်ရုံမှာတန့်စင်ပြီးစစ်တပ်အတွက်ဒီဇယ်နဲ့လေယာဉ်စီတွေထုတ်လုပ်ပေးနေတယ်လို့ Finance and Forward နဲ့Justice for မြန်မာအဖွဲ့တွေကမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်မြန်မာရင်းနှံတဲ့သဘာဝဓာတ်ငွေလုပ်ငန်းတွေအပေါ်အမေရိကန်နဲ့ EU ဥရောပသမ္မတကလည်းတန်ခတ်ပိတ်ဆို့ထားပါတယ်စစ်အာဏာသိမ်းမှုကိုဆန့်ကျင်တိုက်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ပွဲဖြစ်နေတဲ့မြန်မာစစ်တပ်ဟာကျောင်းတွေဆေးရုံတွေဒုက္ခသည်စခန်းတွေအပေါ်ပါလေကြောင်းတိုက်ခတ်မှုတွေလုပ်ပြီးစစ်ရာဇဝမှုတွေကျွလွန်နေတယ်လို့ကုလသမဂ္ဂကလည်းပြောကြားထားပါတယ်ခင်ဗျာ
မြန်မာနိုင်ငံပါဝင်အဖွဲ့ဝင်9နိုင်ငံရှိတဲ့ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများနီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဘင်းစတက်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးလာမယ့်ဧပြီလထိုင်းနိုင်ငံမှာကျင်းပမယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ကြေညာလိုက်ပါတယ် အဲ့ဒီထိပ်သီးစည်းဝေးပွဲကတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလကတည်းကထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်ခဲ့တာပါဒါပေမဲ့ထိုင်းနိုင်ငံမှာအိမ်ဆောင်အစိုးရအုပ်ချုပ်နေတဲ့ကာလဖြစ်တာကြောင့်ရွှေ့ဆိုင်းခဲ့ပါတယ်အခုလာမယ့်ဧပြီလ2ရက်နေ့ကနေ4ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပမှာဖြစ်ပါတယ်ဘင်းစတက်အဖွဲ့ကိုဘင်္ဂလားပင်လယ်အော်ဒေသနိုင်ငံတွေဖြစ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာသီရိလင်္ကာထိုင်းဘူတန်နဲ့နီပေါ်နိုင်ငံတို့ပါဝင်ပြီးတော့1998ခုနှစ်ထဲကဖွဲ့စည်းထားတာဖြစ်ပြီးတော့အစည်းအဝေးကိုတော့ပုံမှန်အားဖြင့်နှစ်နှစ်တစ်ကြိမ်ကျင်းပလေ့ရှိပါတယ်ရှင်
တရုတ်နိုင်ငံသားတွေထိုင်းနိုင်ငံလာလည်ကြဖို့ထိုင်းဝန်ကြီးချုပ်ကဖိတ်ခေါ်လိုက်ပါတယ်တရုတ်နိုင်ငံကိုလာလည်နေကြတဲ့ထိုင်းလူမျိုးတွေလုံခြုံနှွေးထွေးတဲ့ခံစားမှုမျိုးရသလိုတရုတ်လူမျိုးတွေလည်းထိုင်းနိုင်ငံကိုကိုယ်အိမ်ကိုယ်ရာလိုခံစားမှုမျိုးနဲ့လာလည်ကြဖို့မျှော်လင့်တယ်လို့တရုတ်နိုင်ငံမှာရောက်နေတဲ့ထိုင်းဝန်ကြီးချုပ်ပေတုံတန်းရှင်နဝါကပြောကြားလိုက်ပါတယ်ထိုင်းနဲ့တရုတ်နိုင်ငံကြားတန်တမာဆက်ဆံရေးနှစ်50ပြည့်အထိမ်းအမှတ်ဖြစ်တဲ့တရုတ်နိုင်ငံကိုပို့ထူးနေကနေစနေနေ့အထိတရားဝင်အလက်ပတ်ခေးစဉ်ရောက်ရှိနေတဲ့ဝန်ကြီးချုပ်ပေတုံတန်းကတရုတ်နှစ်တကူပွဲတော်အတွက်ပြောကြားတဲ့နောက်ဆက်စကားမှာတရုတ်နိုင်ငံသားတွေကိုထိုင်းကိုလာလေကြဖို့တိုက်တွန်းပြောဆိုခဲ့တာပါထိုင်းနေစမြန်မာနိုင်ငံအတွင်းမှာအခြေဆိုင်တဲ့ကြားဖြန့် online ငွေလင်ကိုင်းတွေမှာတရုတ်နိုင်ငံသားအများအပြားထိုင်းနိုင်ငံကတဆင့်လူမောင်ခုကူခံရပြီးအာရမခိုင်းစေခံရတယ်ဆိုတဲ့သတင်းတွေကြောင့်တရုတ်နိုင်ငံသားတွေထိုင်းနိုင်ငံကိုလာလေဖို့စိုးရိမ်နေကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလူသိများတဲ့တေးသချင်းအများပြားကိုရေးသားခဲ့တဲ့တေးရေးဆရာနိုင်မြန်မာအသက်68နှစ်မှာကွယ်လွန်သွားခဲ့ပါတယ်။ရန်ကုန်တိုင်းတညင်မြို့နေအိမ်မှာဒီကနေ့မနက် 8 နာရီကနှလုံးရောဂါနဲ့ဆုံးမသွားတာလို့ဇနီးဖြစ်သူကပြောပါတယ်။1980-1990ပြည့်နှစ်ပိုင်းတွေတုန်းကကင်ဆာတည်ဆိုခဲ့တဲ့ဒုနကိုတိုင်းပြည်လွှမ်းမိုးတည်ဆိုခဲ့တဲ့ရင်တွင်းမေဆိုးလင်တွင်တည်ဆိုခဲ့တဲ့ဒုံရညစားတဲ့လူကြိုက်များတဲ့သချင်းအများပြားကိုတေးရည်နိုင်မြန်မာရေးသားခဲ့တာပါ1988ခုနှစ်မြန်မာနိုင်ငံတဝန်းဖြစ်ခဲ့တဲ့လူလူအုံကြွမှုဖြစ်တဲ့အချိန်မှာလဲသူရေးသားခဲ့တဲ့ကဘာမကြည့်ဘူးဆိုတဲ့သချင်းကလည်းအခုချိန်ထိလူလူလှုပ်ရှားမှုသချင်းတစ်ပုဒ်ဖြစ်နေတဲ့သမိုင်းတွင်ခဲ့ပါတယ်2021ခုနှစ်စစ်တပ်အာဏာသိမ်းပြီးကတည်းကပြည်သူလူထုကြားမှာကြုံတွေ့နေရတဲ့အခက်အခဲကိုလူသိရှင်ကြားသူဝေဖန်ပြောဆိုလေးရှိပါတယ်သူရဲ့သားဖြစ်သူအဆိုတော်ဗျူဟာကတော့စစ်ကောင်စီက2023ခုနှစ်မှာထောင်နဲ့နှစ်20ချမှတ်ထားပါဗျ။ဖေဖော်ဝါရီလ9ရက်နေ့ကျရင်တော့ရန်ကုန်မြို့ရေဝဲတုတ်တန်မှာတကြိုမှာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးခြင်းပါတယ်။ USA American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့အကူအညီဆိုင်းငံ့လိုက်တာကြောင့်မြန်မာနိုင်ငံမှာ HIV AIDS TB ငှက်ဖျားယောဂါလုပ်ငန်းတွေထိခိုက်မှာကိုစိုးရိမ်နေကြပါတယ်။လက်ရှိမှာတော့ဒီလုပ်ငန်းတွေပြန်ပြီးတော့သုံးသပ်ဖို့အကူအညီကို3လဆိုင်းငံ့ထားတာလို့ကြေညာထားပေမဲ့ဒီနောက်ပိုင်းမှာလည်းအကူအညီတွေလုံးဝရပ်တန့်သွားမှာကိုစိုးရိမ်နေကြပါတယ်။ဘာကြောင့်စိုးရိမ်နေကြပါသလဲဆိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
Okay, American သမ္မတသစ် Donald Trump ကဒီ USAID ဝန်တန်းအားလုံးနှီးပါးရဲ့လုပ်ငန်းတွေရပ်ဆိုင်းလိုက်ပြီးလို့ဒီဘက်ထဲကြေညာပြီးမှအခုလိုစိုးရိမ်မှုပိုများလာတာပါ USAID အကူအညီတွေပြန်သုံးသပ်ဖို့အချိန်ယူထားတဲ့သုံးလမရောက်ခင်အခုလိုလုပ်ငန်းဆက်လုပ်ဆောင်နိုင်မဲ့ဝန်တန်းတွေကိုပါရုတ်တရက်ရပ်ဆိုင်းလိုက်ခြင်းမြန်မာမှာထိခိုက်မှာပိုစိုးရိမ်လာရတာကိုမြန်မာနိုင်ငံရဲ့နိုင်ငံတကာကျန်းမာရေး NGO တွေကိုဦးဆောင်ခဲ့တဲ့ဒေါက်တာစင်တီတင်ဦးကအခုလိုထောက်ပြပါလဲ
။ AID ရဲ့ထောက်ပံ့နေရဆိုလို့ရှိရင်မြန်မာနိုင်ငံကိုအခုကာလမှာလူသားချင်းစာနာထောက်ထားမှုအတွက်အများဆုံး funding နေရတာဖြစ်တယ်။ပြည်တွင်းမှာထောက်ပံ့နေရတဲ့ဟာရပ်သွားတဲ့ခါကျတော့ဘာဆက်လုပ်ရမလဲဆိုတဲ့ဟာကိုခက်ခဲနေတယ်။ရုတ်တရက်ကြီးရပ်လိုက်တာဖြစ်တဲ့အတွက်ကြောင့်ရက်90မှာပြန်ရမယ်လို့မျှော်လင့်နေကြတယ်။ဒါဟာမဖြစ်နိုင်ဘူးဆိုတာကိုလည်းမသိကြဘူးပေါ့နော
်။ဒါအပြင်မြန်မာနိုင်ငံရဲ့ကျန်းမာရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့အမည်မဖော်သူတူကလည်းလက်ရှိစထိခိုက်လာတာကိုအခုလိုရှင်းပြပါတယ
်အဓိကတော့ USA နဲ့လုပ်တဲ့ TB HIV Malaria Program တွေလုပ်ငန်းတွေစတဲ့မှာတော့လက်ချိုးလေးလုပ်ငန်းလေးတွေရပ်ဆိုင်ရတာမျိုးလေးတွေရှိတယ်ပြီးလို့ရှင်တော့လူနာအိမ်တွေနဲ့ဆေးဝါးရရှိရမှာတော့နည်းနည်းခက်ခဲလေးတွေရှိနေတာအဓိကတော့ဒီမှာဆရာဆို TB ရောဂါလူနာမျိုးဆိုလို့ရှင်တော့ဆေးပြက်လက်သွားတာဖြစ်တယ်ဆိုလို့ရှင်သူဆေးဆက်မတောက်နိုင်ဘူးဆိုလို့ရှင်တော့ဆေးရင်မှာ TB မျိုးတွေပို့ပြီးတော့ဖြစ်သွားနိုင်တာရှိတယ်နောက် HIV လိုလူနာမျိုးတွေမှာအရာဒီဆေးလိုခါမျိုးသူပုံမှန်မတောက်ဘူးဆိုလို့ရှင်တော့သူရဲ့ HIV ပိုးတွေပို့ပြီးတော့ပွာလာပြီးတော့အသက်နေဆိုရတဲ့အခြေအနေမျိုးလေးတွေတော့ဖြစ်နိုင်တာမျိုးတွေရှိပါတယ် ငှက်ဖျားအနေနဲ့ဆိုလို့ရှင်တော့ဒီငှက်ဖျားဖြစ်များတဲ့ဒေတာတွေမှာဆိုလို့ရှင်ပြန်လဲခေါင်းထောင်လာတာလေးတွေရှိရပေါ့ငှက်ဖျားဒီစစ်ဆေးတာတွေနဲ့ကုသတာလေးကိုရောပါသွားမယ်ဆိုလို့ရှင်ငှက်ဖျားရောကဖြစ်ပေါင်းမှုလုံးနဲ့အသိဆုံးမှုလုံးနဲ့အများပြားပါနိုင်တာလေးတွေတော့ရှိပါတယ
်။တစ်ချိန်တည်းမှာနောက်အမည်မဖော်လို့တဲ့ပြည်တွင်းခြေဆိုင်ဒီ USAID အကူအညီလုပ်ငန်းတွေနဲ့နှိစက်သူတူကလည်းအခုလိုအသေးစိတ်ထောက်ပြပါတယ
်။အဓိကအကြီးမားဆုံးနဲ့အသက်အန္တရာယ်ရှိဆုံးလို့ပြောရင်တော့ကျန်းမာရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်မြန်မာပြည်နဲ့ပတ်သက်လို့ရှင် HIV TB မလေးရီးယားပေါ့ဒီဟာတွေက USAID အနေနဲ့ support လုပ်နေတဲ့အပိုင်းတွေကိုလုံးဝရပ်လိုက်မယ်ဆိုလို့ရှင်မြန်မာနိုင်ငံအတွင်းမှာဒီအခု HIV TB မလေးရီးယားနဲ့ပတ်သက်တဲ့လုပ်ငန်းတွေတော်တော်များများရပ်တန့်သွားမယ်အပိုင်းတွေရှိတယ် HIV ဆိုလို့ရှင်လည်း USAID ရဲ့ support နဲ့ဆိုလို့ရှင်စုစုပေါင်း14,000 15,000 လောက်လူတွေကဟို ARD ဆေးပေါ့ရယူနေကြတယ်ဒီ ARD ဆေးရပ်သွားနိုင်တဲ့အနေအထားတွေရှိရယ်USAID ရဲ့ဒီ support တွေနဲ့ run နေတဲ့ operation တွေလုပ်နေကြတဲ့ဝန်ဆောင်မှုတွေပေးနေကြတဲ့ဒီစေကန်းတွေလည်းရပ်တန့်သွားနိုင်တဲ့အလားအလာတွေရှိရယ
်ဒီဖြစ်လာမဲ့ Joseph ပေါ်နိုင်ငံတကာ NGO ကြီးဖြစ်တဲ့ Save the Children အဖွဲ့မှာမြန်မာနိုင်ငံဆိုင်ရာဒုညွှန်ကြားရေးမှူးလုပ်ခဲ့ပူသူဒေါက်တာစင်တီတင်ဦးကအခုလိုဆက်ထောက်ပြပါတယ
်စစ်ပီးရှောင်းနဲ့လူတွေအတွက်ကဇာတော့အနေထိုင်ဆေးဝါးကူတာမှုတွေကိုအထူးခိုက်ဆုံးဖြစ်တယ်အဲ့ဒီထဲမှာပိုပြီးဆိုးရကတော့ကလေးတွေနဲ့မိခင်တွေပေါ့နော်နောက်ပြီးကိုဝန်ဆောင်တွေအတွက်ကအခက်ခဲဆုံးဖြစ်မှာနောက်ပြီးတော့တိခိုက်ထရာရတဲ့လူတွေကိုအရေးပေါ်ဆေးရုံကိုပို့ဆောင်တဲ့ဟာတွေကလေဒီဖန်နင်းကနေပဲလာတာပြုရတယ
်ဒီဂျိုးဆက်ကမြန်မာပြည်တခြားနိုင်ငံတွေကိုပါဆက်တိခိုက်နိုင်ဖို့ကိုလည်းပြည်တွင်းအခြေစိုက် USAID အကူအညီလုပ်ငန်းတွေနဲ့နှိစက်သူကအခုလိုရှင်းပြပါတယ
်တီဗီရောဂါနဲ့ပတ်သက်လို့ရှင်လဲUSAID ရဲ့ရှိနေတဲ့ support ဒီမြန်မာနိုင်ငံမှာဆိုရင်တို့အခုရှိနေတဲ့ဒီ project တခုဆိုလို့ရှင်5,000လောက်ကိုစစ်နိုင်တယ်။5,000လောက်ထဲကနေပြီးတော့ TV ရှိတဲ့လူနာအရေးအတွက်ကတစ်နှစ်တစ်နှစ်ကို5,000လောက်6,000လောက်ရှိရပေါ့နော်။အဲဆိုတော့အဲ့ဒီဟာတွေကဒီ USAID ရဲ့ assistance မရှိဘူးဆိုလို့ရှင်ရပ်တန့်သွားမယ်ဆိုလို့ရှင်ဒီဟာတွေက TV ရောဂါဆိုတာရဲ့အော်ဆင်းရဲပါ TV ရဲ့ဆိုတာကဒါဟိုမြန်မာနိုင်ငံတစ်ခုရဲကကြောက်ဖို့ကောင်းတာမဟုတ်ဘူးပေါ့နော်ပြန်နှံ့သွားမယ်ဆိုလို့ရှင်ဒီကဘာလုံးနဲ့ဆိုင်တဲ့ကျန်းမာရေးလုံခြုံမှုအပိုင်းမှာဆိုလို့ရှင်ဆွေးနွေးရတဲ့အပိုင်းလေးရှိမယ
်ဒီ TV စုံနာပြင်နောက်ထပ်ထိခိုက်နိုင်တာတွေကိုလည်း Relief International အဖွဲ့ကြီးမှမြန်မာဆိုင်ရာညွှန်ကြားမှုလုပ်ခဲ့သူလည်းဖြစ်တဲ့ဒေါက်တာစင်တီတင်ဦးကအခုလိုဆက်ထောက်ပြပါတယ
်ဒီ funding က HIV နဲ့ TB ကိုလည်းအများဆုံးဈေးကူဖို့အတွက်ပေးနေတာဖြစ်တဲ့အတွက်ကြောင့် HIV ဈေးတွေပြတ်သွားရင်သူတို့ကဒုက္ခတွေရောက်မယ် TB ဈေးပြတ်သွားလို့ရှိရင်နောက် multi drug resistant တွေဖြစ်လာနိုင်တယ်နောက်ငှက်ဖျားဒါကလည်းဒီ US government ကနေရတယ်ထဲမှာပါတယ်ငှက်ဖျားဈေးတွေနဲ့ငှက်ဖျားဆန်းသတ်မှုအတွက်ဆိုလို့ရှိရင်လည်းအခုဘယ်လိုဆက်လုပ်ရမလဲရုပ်တိရက်ရက်တဲ့ဥစ္စာဒုက္ခတော်တော်ကိုဖြစ်ကြတယ
်တစ်ချိန်တည်းမှာအမေရိကန်မှာလည်း USAID ကိုဖြတ်သိမ်းဖို့အထိသမ္မတ Trump ဂျိုးပန်းလာနိုင်မှုအပေါ်ဒီမိုကရက်မတ်တချို့နဲ့အငြင်းစားကြီးတဲ့ USAID ဝန်ထမ်းတွေကကမ္ဘာကြီးတစ်ခုလုံးမှာထိခိုက်လာနိုင်တာအတွက်ဆန္ဒပြပွဲတွေလွှတ်တော်မြခင်မှာဒီဘက်ထဲလုတ်ခဲ့ကြပါသေးတယ်
ဒါကတော့ USA ကနေအကူအညီဆိုင်ငံ့လိုက်တဲ့အတွက်မြန်မာနိုင်ငံမှာယောဂထိန်းချုပ်ရေးလုပ်ငန်းတွေထိခိုက်မှာကိုစိုးရိမ်နေကြတဲ့အခြေအနေကိုဝင်းမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲဒီလိုအမေရိကန်ပြည်ထောင်စုကပေးတဲ့ထောက်ပံ့မှုတွေရုတ်တရက်ရပ်ဆိုင်းလိုက်တဲ့အတွက်နေဆက်ဒေသတွေမှာရင်ဆိုင်နေရတဲ့အခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးကြပါရစေ။အမေရိကန်ပြည်ထောင်စုကနေပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရုတ်တရက်ရပ်ဆိုင်းလိုက်တဲ့အတွက်ထိုင်းမြန်မာနယ်စပ်မှာအကူအညီလိုနေတဲ့မြန်မာတွေကိုပေးနေတဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေအခက်ကြုံနေရပါတယ်။ Writer သတင်းဆောင်မကိုအခြေခံပြီးတော့ကိုဇော်မိုးကျော်ကတင်ပြပေးထားပါတယ်
။အမေရိကန်ပြည်ထောင်စုကပေးနေတဲ့အကူအညီတွေကိုပြန်လည်စီစစ်ဖို့အတွက်ဆိုကသမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ရုတ်တရက်ရပ်ဆိုင်းလိုက်တဲ့အတွက်ထိုင်းမြန်မာနယ်စပ်မှာစစ်ပီးဒုက္ခသည်တွေတောင်းနဲ့ချီနေထိုင်နေတဲ့မဲလာဒုက္ခသည်စခန်းကဆေးရုံစည်းကမ်းတွေလည်းရုတ်တရက်ရပ်ဆိုင်းသွားပါတယ်။ဒါကြောင့်လူနာတချို့ကိုအနီးအနားမှာရှိတဲ့ထိုင်းအစိုးရဆေးရုံတွေကိုပို့ရပါတယ်။အဲ့ဒီအထက်မှာအသက်86နှစ်အရွယ်နှလုံးရောဂါခံစားနေရတဲ့ဒေါ်အဘီတယောက်လည်းပါဝင်ပါတယ်။သူ့ကိုထိုင်းနယ်စပ်မြို့ထပ်ဆောင်ရန်ဆေးရုံကိုပို့လိုက်ရပါတယ်။ပြီးခဲ့တဲ့ February 4ရက်အင်ကာနေကသူ့ကိုဆေးရုံကအရေးပေါ်ကုသမှုတွေပေးခဲ့ရပါတယ်။သူ့လိုပဲဒုက္ခသည်စခန်းကအခြားလူနာတွေကိုလည်းနှိစက်ရထိုင်းဆေးရုံတွေကိုလွှဲပြောင်းပေးပို့ရပါတယ်။မေလာဒုက္ခသည်စခန်းမှာလူနာတွေကိုကုသပေးနိုင်ဖို့လုံလောက်တဲ့အနေအထားမရှိတာကြောင့် ထပ်ဆောင်ရန်စေယုံမှာလာရောက်ကုသပေးနိုင်အောင်အရေးပေါ်စီစဉ်ပေးထားတယ်လို့စေယုံရဲ့ညွှန်ကြားရေးမှူးဒေါက်တာတဝက်ချိုင်းယင်တဝီစတ်ကပြောပါတယ
်တော်မကကြမီခေတီနတ်ကန်ကံလန်ของเขาครับเช่นอาจจะเป็นมีภาวะแทรกซ้อน
တချို့လူနာတွေနဲ့ယောဂဝေဒနာတွေဟာဒုက္ခသည်စခန်းမှာကုသပေးဖို့အခက်အခဲရှိပါတယ်တချို့ရှုပ်ထွေးတဲ့ယောဂဝေဒနာတွေကိုဒုက္ခသည်စခန်းကဆေးမှုတွေအနေနဲ့ကုသပေးဖို့အခက်အခဲရှိတာဒါမှမဟုတ်ပစ္စည်းကိရိယာမလုံလောက်တာစတဲ့အခက်အခဲတွေရှိပါတယ်ဒါကြောင့်ပြီးခဲ့တဲ့နေ့ကဒုက္ခသည်စခန်းမှာအရေးပေါ်လူနာတင်ရင်တစည်းထားပေးဖို့ဆွေးနွေးပြီးစီစဉ်ပေးထားပါတယ
်မေလာဒုက္ခသည်စခန်းမှာဝယ်ယူပြန်ယောဂကြောင့်သတိလက်လဲကြပြီးဒဏ်ရာထပ်ဆောင်ရန်ဆေးရုံကိုပို့ထားရပါတယ်ဆေးဝါးတောက်စရာငွေမရှိသလိုဒုက္ခတဲ့စခန်းမှာဆေးဝါးမရှိဘူးဆိုရင်လေဒုက္ခတဲ့တွေသိဆုံးမှုနဲ့ကြုံနိုင်တယ်လို့ဥမောင်လေးကပြောပါတယ
်လို့မလဲဆေးသောက်ဝယ်မယ်မလဲပက်စမရှိဆိုရင်ဒီမှာပါဝယ်ရမလဲဒီမှာမဆိုင်ရတယ်ပေးရမယ
်အမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီတစ်ခုဖြစ်တဲ့ USAID ကနေတဆင့်နှစ်စဉ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဒေါ်လာဘီလီယံနဲ့ချီပေးနေပါတယ်ဒီအကူအညီတွေကိုပြန်လည်စီစစ်သုံးသပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကအကူအညီပေးနေတာတွေကိုခိတရက်ဆိုင်ထားဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်ဒါကြောင့်ဒီအပေါ်မိကိုအားထားနေရတဲ့ကမ္ဘာတဝန်းကအစီအစဉ်တွေလည်းရုတ်တရက်ရက်ဆိုင်သွားပါတယ်အခုလိုနိုင်ငံရခြားအကူအညီတွေဆိုင်းငံ့ထားရတာဟာအမေရိကန်ရဲ့နိုင်ငံရခြားအကူအညီတွေအမှန်တကယ်လိုအပ်နေသူတွေထံရောက်မရောက်ပြန်လည်စီစစ်ဖို့လိုအပ်တာကြောင့်ဖြစ်ပြီးအမေရိကန်ရဲ့အကူအညီတွေဟာအမေရိကန်အထူးစည်းဝေါကိုဗဟိုပြုရမယ်လို့ USAID ရဲ့ယာယီအကြီးအကဲဖြစ်တာဝန်ပေးအပ်ခြင်းခံထားရတဲ့နိုင်ငံခြားရေးဝန်ကြီးမာကရိုရိုဘီယိုကပြောထားပါတယ်မြန်မာနိုင်ငံကစစ်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာဆယ်စုနှစ်ပေါင်းများစွာခိုးလုံနေရတဲ့သိနေကြည့်တဲ့စီပီးဒုက္ခသည်တွေအတွေ့ကျန်းမာရေးဝန်ဆောင်မှုတွေကိုအမေရိကန်ရဲ့အကူအညီထောက်ပံ့ငွေအများစုနဲ့နိုင်ငံတကာတက်ချင်နေအဖွဲ့ IRC ကလှုပ်ဆောင်ပေးနေတာပါလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ IRC ကတော့မှတ်ချက်ပေးပြောဆိုဖို့ညွှန်ဆိုထားပါတယ်ဒုက္ခသည်3000လောက်ခိုးလုံနေတဲ့မေလာဒုက္ခသည်စခန်းမှာ IRC ကလုပ်ကင်နေတဲ့ဆေးရုံတစ်ရုံနဲ့ဆေးပေကန်းနှစ်ခုရှိပါတယ်ဆရာဝန်အရေးအတွက်အနည်းငယ်သာရှိပြီးဆေးဝန်တန်း50လောက်နဲ့စေတနာဝန်တန်း100လောက်ကကျန်းမာရေးစောင့်ရှောက်မှုတွေပေးနေတာဖြစ်ပါတယ်။ထပ်ဆောင်ရန်ဆေးရုံကဒေါက်တာတဝန်းချိုင်ယင်တဝီစတ်ကအခုလိုရှင်းပြပါတယ
်။ thing to learn เป็นหลักก็คือ medic ครับซึ่งเป็นเจ้าหน้าที่ที่ผ่านการอบรมประมาณ
เมลาดุขะเตสคันมาอธิกကျန်းမာရေးစောင့်ရှောက်မှုပေးနေသူတွေကတော့ဆေးမှုတွေပဲဖြစ်ပါတယ်။သူတို့ကိုတစ်နှစ်ခွဲလောက်လက်ကျင့်တင် जा ပေးထားတာပါ။ကုသမှုနဲ့ပတ်သက်လို့သူတို့မှာအကန့်အသတ်တွေရှိပါတယ်ပုံမှန်ကတော့ IRC ကပေးထားတဲ့ဆရာဝန်နှစ်ယောက်ရှိပါတယ်ဆေးဝန်ထမ်းတွေကမြန်မာတွေဖြစ်တဲ့အတွက်ဒုက္ခသည်တွေနဲ့ပြောဆိုဆက်ဆံနိုင်ပါတယ်အလုပ်ချိန်တွေရဲ့ပြင်ပမှာတော့ဆရာဝန်တွေမရှိပါဘူးဆရာဝန်တွေကမဲဆောက်ကိုပြန်ကြရပါတယ်ဆရာဝန်တွေကကြီးကြညွှန်ကြားပေးတဲ့သဘောပါပဲလူနာတွေကိုတိုက်ရိုက်ကုသပေးနိုင်တဲ့အနေအထားမရှိပါဘူ
းအမေရိကန်အစိုးရကအခုအညီတွေရုတ်တရက်ရက်လက်ပြီးနောက်ဒုက္ခသည်တွေရဲ့ကျန်းမာရေးစောင့်ရှောက်မှုအတွက်ထိုင်းနိုင်ငံကျန်းမာရေးဌာနရဲ့ဆေးရုံဆေးခန်းတွေကနေအကူအညီပေးသွားမယ်လို့ထိုင်းဒုတိယဝန်ကြီးချုပ်အနုတင်ချန်ဝေရာကူကပြီးခဲ့တဲ့ရက်သက်တပတ်ထဲတုန်းကပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရရဲ့အကူအညီတွေကြတ်တန့်သွားတဲ့အတွက်ထိုင်းဆေးရုံဆေးခန်းတွေကနေဒုက္ခသည်တွေအတွက်အရေးပေါ်အကူအညီပေးတာတွေကိုတုံ့ပြန်ဆောင်ရွက်နေပေမဲ့ရေရှည်ကူညီပံ့ပိုးဖို့ကတော့အခက်အခဲတွေရှိနိုင်တယ်လို့ထပ်ဆောင်ရခိုင်အုပ်ချုပ်ရေးမှူးကနပောင်းဖစ်ဖက်မွန်ထရီခွန်ကတော့ပြောဆိုထားပါတယ
်။ဒါကတော့အမေရိကန်ပြည်ထောင်စုကနေပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေရုတ်တရက်ရက်ဆိုင်လိုက်တဲ့အပေါ်မှာထိုင်းမြန်မာနယ်စပ်မှာရှိတဲ့ကျန်းမာရေးဆိုင်ရာလုပ်ငန်းတွေရက်ဆိုင်သွားရတဲ့အခြေအနေကိုစော်မိုးကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်တရုတ်နဲ့ပနားမာတူမြောင်ဘာတွေဖြစ်ကြလဲဆိုတဲ့ VOA ရဲ့ပုံပြရုပ်သံကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပနားမားတူးမြောင်းကိုအမေရိကန်တို့ပြန်ပြီးထိန်းချုပ်ဖို့တောင်းဆိုနေပါတယ်။ရေလန်းဆက်သွယ်ရေးအတွက်အရေးကြီးလာတဲ့ဒီတူးမြောင်းကို1999ခုနှစ်ပနားမားနိုင်ငံလက်ထက်မပေးအပ်ခင်မှာအမေရိကန်တို့ကနှစ်ပေါင်းများစွာအချိန်ယူဆောက်လုပ်ပြီးတော့စီမံခန့်ခွဲခဲ့တာပါ။ဒါပေမဲ့တူးမြောင်းစီမံခန့်ခွဲမှုကုန်ကျစရိတ်မြင့်လာတဲ့လုပ်ငန်းလည်ပတ်မှုမှာတရုတ်ကပါဝင်ပတ်သက်နေတဲ့အတိုင်းအတာကိုစိုးရိမ်ကြောင်းလည်းအမေရိကန်သမ္မတကပြောထားပါတယ်။VOA ပုံပြရုပ်သံမှာမအေးသနာကျော်တင်ပြပေးထားပါဗျ။
တ သမရထရမ်ကပနာမတူမြောင်းကိုမိုင်မဲတဲ့လက်ဆောင်လို့ပြောပြီးပြန်သိမ်းမယ်လို့ကတိပြုထားလို့အခြေအနေတွေဖြစ်နေတာပါပနာမနိုင်ငံကဒီကိစ္စကိုကန့်ကွက်ပြီးတော့ကုလသမဂ္ဂကိုတိုင်ကြားထားပါတယ်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပနာမကိုတွားရောက်တာမှဒီကိစ္စကအဓိကဆွေးနွေးတာဖြစ်ပါတယ်ဒါဆိုဒီငင်းခုံမှုတွေရဲ့နောက်ကွယ်မှာဘာတွေရှိနေလဲကြည့်ရအောင်ပါပနားမနိုင်ငံကိုလံဘီယာလက်အောက်ကနေပြီးတော့လွတ်လပ်ရေးရဖို့အမေရိကန်ကကူညီခဲ့ပြီးတဲ့နောက်1914ခုနှစ်မှာပနားမတူးမြောင်းကိုတည်ဆောက်မှုပြီးစီးခဲ့ပါတယ်။အစကတည်းကကမ္ဘာကုန်သွယ်ရေးအတွက်မရှိမဖြစ်အရေးပါပြီးတော့ Atlantic နဲ့ Pacific သမုဒ္ဒရာကြားသတင်းဖက်ကြားသင်္ဘောခုံမောင်းရမယ့်အချိန်တွေကိုရှော့ချနိုင်ခဲ့ပါတယ်။1996ခုနှစ်ကစပြီးတော့ပနားမကစီမံခန့်ခွဲနေခဲ့တဲ့ဒီတူးမြောင်းကအမေရိကန်ကုန်တင်သင်္ဘောတွေရဲ့40ရာခိုင်နှုန်းနီးပါးအသုံးပြုရတဲ့လမ်းကြောင်းဖြစ်ပါတယ်။ဒါမဲ့တရုတ်ရဲ့လွှမ်းမိုးမှုတွေကအငင်းပွားစရာဖြစ်လာစေခဲ့တာပါ။တရုတ်ကပနားမမှာအခိုင်အမာခြေကုပ်ယူထားပြီးတော့ Hutchinson Port လိုမျိုးကုမ္ပဏီတွေက1990ပြည့်လွန်နှစ်တွေကတည်းကတူးမြောင်းနဲ့ဆက်ဆက်နေတဲ့စိတ်ကန်းတွေမှာလုပ်ငန်းလုပ်ကိုင်နေပါတယ်။အဲ့လိုမျိုးတရုတ်အစိုးရရဲ့လွှမ်းမိုးမှုတိုးလာတာကအမေရိကန်ဘက်မှဖိအားပေးဖို့တင်မောသွားလာမှုကိုကန့်သက်ဖို့အခွင့်အရေးဖြစ်စေနိုင်ပြီးတော့စီးပွားရေးနဲ့လုံခြုံရေးအန္တရာယ်ရှိတယ်လို့ဝေဖန်သူတွေကသတိပေးကြပါတယ်။ပနားမကတူးမြောင်းကားတွေကိုတိုးမြင့်ထားတာပါ။လက်တလုံးမိုးကောင်ရေရှားဖြစ်တာကြောင့်လဲတူးမြောင်းမှာတင်မောဖြတ်တန်းနိုင်တဲ့အရေးအတွက်ကိုရော့ကျစေပြီးတော့တူးမြောင်းဖြတ်ခါကြိုတင်ပေးရတာမလို့ဒီကမ္ဘာလုံးအတွက်တင်မောနဲ့ကုန်တင်ပို့ကနှုတ်ထားလဲပို့ပြီးမြင့်လာစေပါတယ်။သမရဟိုဆေးရောင်မူလီနိုကတော့ train ရဲ့မှတ်ချက်တွေကိုပြင်းပြင်းထန်ထန်ကန့်ကွက်ခါမမှန်ဘူးလို့ပြောပြီးတော့တူးမြောင်းနဲ့ပတ်သက်ပြီးတော့ပနားမရဲ့အချုပ်ချာအာဏာပိုင်ဆိုးမှုကိုကာကွယ်ပြောဆိုပါတယ်။နိုင်ငံခြားရေးဝန်ကြီးရူဘီယိုနဲ့တွေ့ဆုံပြီးမှတော့ပနားမကတရုတ်ရဲ့ကမ္ဘာလုံးဆိုင်ရာစီမံကိန်းမှာတက်တမ်းမတိုးတော့ဖို့ဆုံးဖြတ်လိုက်တာကိုကြိုးဆိုကြောင်းနဲ့ဒါဟာအမေရိကန်နဲ့ဆက်ဆံရေးတွေကြီးမားတဲ့ရှေ့ခြေလမ်းဖြစ်တယ်လို့ February 3ရက်နေ့ကပဲဝန်ကြီးရူဘီယိုကပြောကြားသွားပါတယ်ရှင်။
ဒါကတော့အမေရိကန်တရုတ်နဲ့ပနားမတူးမြောင်းအကြောင်း VOA ပုံပြရုပ်သံမယေးသန္တာကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့105မိုင်ပြည်တော်စုလမ်းစစ်ကောင်စီပြန်ပြီးတော့ပိတ်လိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်105မိုင်လမ်းကိုစစ်ကောင်စီဘက်ကသွာလာခွင့်ပြန်ပြီးတော့ပိတ်လိုက်တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မူဆယ်မှာလည်းလုံခြုံရေးတိုးမြင့်ထားပြီးတော့တရုတ်လုံခြုံရေးတပ်ဖွဲ့တချို့ရောက်နေတယ်လို့ဒေသခံတွေကပြောပြပါတယ်။မူဆယ်မြို့ရဲ့အခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမြတ်မွန်ကပြောပြပေးပါမယ
်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်တရ9မိုင်ပြည်တော်စုလမ်းမကို February 5ရက်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတည်းကစစ်ကောင်စီကထပ်ပြီးတော့ပိတ်လိုက်တယ်လို့ဒေသခံတွေကပြောပါရယ်။တရုတ်နှစ်သက်ကူကာလအတွင်းမှာယာယီဖြတ်တန်းသွာလာခွင့်ပေးခဲ့တဲ့ပြည်တော်စုလမ်းမကိုအခုတခါထပ်ပြီးတော့ပိတ်လိုက်တာပါ။ဒေသခံတွေနဲ့လူမှုကူညီရေးပရဟိတရင်တွေပါသွာလာခွင့်မရတော့ဘူးလို့မူဆယ်မြို့ကန်တကူက VOA ကိုပြောပြပါတယ်။
တော့ကအစီအစားတောင်းလို့ရှိတော့ရပါလိမ့်မယ်
။တရုတ်လုံခြုံရေးတပ်ဖွဲ့တွေလည်းမူဆယ်မှာရောက်ရှိနေပြီလို့ပြောပါတယ်။ဒီသတင်းနဲ့ပတ်သက်လို့တော့ VOA အနေနဲ့တီးခြားအတည်ပြုနိုင်ဖို့ဆက်ပြီးတော့စုံစမ်းနေပါတယ်။ဒေသခံတယောက်ကအခုလိုပြောပြပါတယ
်။ဒီမှာဟိုပြုံးမုံမုံကုန်ပြီ။ဒီလိုကောင်းနေတာ။ခါလာဒီဒီစီကိုတော့ပြီးပြီ။ဒါမဲ့ဒီမှာမူဒီဖားနေကြတော့အမနေ့ပြည်တယ်လို့နောက်ပေါင်းမိတော့ဆိုတာကျုပ်ကလည်းရလာပြီတဲ့ဒါလေးကိုမြင်ရတာ။အဲ့လိုတော့ပြောတော့အလုံးလုံးလေးကုန်နေရဆိုနေသူကဒီဖြစ်ပါတော့ပုံကူက။ဒီမှာပြပြစ်စ်ကိုလောလောဆယ်ငါးပါးပါ။အလုံးလေးစဝင်တာကြလို့ရှိတယ်။အဲ့လိုပုံကူကြတာပါဆိုတော့ဒီလိုမျိုးပါတဲ့ဟာကဘာလို့အချိန်မှရောင်းနေပြီးကောင်းပုံလိုမျိုးဆိုအခုလောလောဆယ်ဒီအရသာတက်တော့ဒီပါလေဒီကောင်းပုံလိုမျိုးနဲ့ဆက်ဆံနေ
ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့ရှမ်းလူခွင့်ရေးဖွဲ့တွေကတော့အရင်တုန်းကတည်းကလည်းတရုတ်လုံခြုံရေးတပ်ဖွဲ့တွေဟာရှမ်းပြည်မြောက်ပိုင်းမြို့နယ်တွေမှာအတားအဆီးမရှိဝင်ထွက်နေကြတဲ့အတွက်ဒီကိစ္စဟာဖြစ်နိုင်တယ်လို့ VOA ကိုပြောပါတယ်။မူဆယ်မြို့ဟာရှမ်းပြည်နယ်မြောက်ပိုင်းထဲမှာစစ်ကောင်စီထိန်းချုပ်ထားတဲ့တခုတည်းသောကျန်တဲ့မြို့လည်းဖြစ်ပါတယ်။မူဆယ်မြို့နယ်15မိနစ်လောက်ပဲကားနဲ့သွားရတဲ့105မိုင်ကုန်သွယ်ရေးဆောင်ကိုညီနောင်မဟာမိတ်၃ဘွဲ့ကထိန်းချုပ်ထားပြီးမူဆယ်မှာနေဆက်ကုံသွယ်ရဲတွေလည်းမရှိပါဘူး။ပြင်ကလည်းလုံခြုံရေးအခြေအနေပေါ်မူတည်ပြီးမူဆယ်105မိုင်လမ်းကိုစစ်ကောင်စီကသွာလာခွင့်ဖွင့်လိုက်ပိတ်လိုက်လုပ်ခဲ့မှုပါပဲ
။ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်105မိုင်လမ်းကိုစစ်ကောင်စီသွာလာခွင့်ပြန်ပြီးတော့ပိတ်လိုက်တဲ့အခြေအနေမဆုမြတ်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်အစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2025ခုနှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းညဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အမျိုးသမီးကဏ္ဍ၊သုတဆုံးလည်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့အမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်ရှင်။ဒီသတင်းပတ်မှာတော့ DISP ပညာသင်စုပြန်ပြီးတော့ရဖို့အမျိုးသမီးကျောင်းသူတွေမျှော်လင့်ဆိုတဲ့ခေါင်းစဉ်နဲ့ပြောပြပေးထားပါတယ်။မြန်မာနိုင်ငံကနေပညာရေးအခွင့်အလမ်းနဲ့ပါတဲ့သူတွေကိုနိုင်ငံတကာအဆင့်မြင့်ပညာသင်ကြားခွင့်ရအောင်ကူညီထောက်ပံ့ပေးတဲ့မတူကွဲပြားမှုနဲ့အားလုံးပါဝင်ခွင့် DISP ပညာသင်စုရပ်ဆိုင်းလိုက်တာကတော့အမျိုးသမီးတွေအတွက်အများကြီးနှစ်နာစေပါတယ်လို့အဲ့ဒီစုနဲ့ပညာသင်ကြားနေတဲ့ကျောင်းသူတွေကပြောပါတယ်အမေရိကန်အစိုးရရဲ့နိုင်ငံရချအကူအညီတွေဟာအမျိုးသားအကျိုးစီးပွားကိုဗဟိုပြုဖို့လိုသလိုဒီကူညီတွေထိရောက်မှုရှိမရှိပြန်ပြီးစီစစ်မယ်ဆိုပြီးတော့မြမပါဝင်ကမ္ဘာတဝန်းကိုပေးနေတဲ့အကူအညီတွေကိုအမေရိကန်အစိုးရကဇန်နဝါရီလကုန်မှာရပ်ဆိုင်းလိုက်တဲ့အထက်မှာတော့ DISP ပညာသင်စုလဲပါပါတယ်ဒီပညာသင်စုတွေပြန်ပြီးတော့ရဖို့မျှော်လင့်ပါတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့တော်NIDA တက္ကသိုလ်မှာပြည်သူ့အုပ်ချုပ်ရေးဘာသာရေးမဟာပွဲကိုတက်ရောက်နေတဲ့မတ်အီမွန်ကျော်နဲ့မော်ဆူတို့ကပြောပါရယ်မတ်ခင်ဖြူထွေးကဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတင်ပြပေးထားပါရယ်
မင်္ဂလာပါမော်ဆူရောမတ်အီမွန်ကျော်ကိုမြို့သမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အဓိကကတော့အခုနှစ်ယောက်စလုံးပေါ့နော်မော်ဆူရောမတ်အီမွန်ကျော်ရောနှစ်ယောက်စလုံးဒီအမေရိကန်ပြည်ထောင်စုကနေပြီးတော့มาပေးနေတဲ့ DISP ဆိုတဲ့ scholarship program နဲ့ပေါ့နော်ဒီပညာသင်စုနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျောင်းတက်နေကြတဲ့ကျောင်းသူအမျိုးသမီးတွေလို့လည်းသိထားပါတယ်ဆိုတော့ဒါပေမဲ့အခုဒီ scholarship ကိုသမ္မတဒေါ်နယ်ထရမ့်တက်လာတဲ့အချိန်မှာယာယီဆိုင်ရလိုက်တယ်ပေါ့နော်ဒီ scholarship ကိုယာယီဆိုင်ရလိုက်တဲ့အချိန်မှာကျောင်းတက်နေတဲ့တန်းလိုက်လို့လည်းသိရပါဗျ။ဆိုတော့အခုလိုမျိုးတက်နေတဲ့အချိန်မှာ scholarship ရက်လိုက်တယ်ဆိုတဲ့အတွက်ကြောင့်မို့လို့ကိုယ့်အတွက်ဘလို့အခက်အခဲများဖြစ်သွားစေပါလဲ။မတ်အီမွန်ကျော်ကအရင်ဆုံးပြောပြပေးမလားရှင်
။ scholarship program ရက်သွားတယ်ဆိုတော့ညီမတို့တွေက scholarship ချက်တယ်ဆိုကြရပေါ့နော်ဒီအဆန်ချမ်းသာရတဲ့ဒီမဟုတ်ဘူး။ကိုယ့်ရဲ့မိသားစုကပညာရှင်တွေထောက်ပံ့နိုင်တဲ့ဒီမဟုတ်တဲ့အတွက်ဒီ scholarship ကျေထောက်ပံ့နေပေါ့နော်ဒီအဆင့်မြင့်ပညာကိုရယူနေတဲ့အတွက်မတို့တွေက scholarship ချက်တဲ့ဒီပေါ့နော်အဲ့တော့ဒီ scholarship ရောက်ချက်ရလိုက်ကျဆိုတော့ညီမတို့တွေကဒီပညာသင်တာကဆက်သွားရမှာပေါ့နော်အဲ့လိုအထက်ထည့်တော့အများကြီးရပေါ့နော်မာချက်ချင်းရပြီးတော့ချက်ချင်းရလိုက်ကြဆိုတော့ညီမတို့မှာကဘာပြင်ဆင်ခွင့်မှာဘာမှပြင်ဆင်လို့မရှိဘူးဖြစ်သွားပေါ့နော်ပြင်ဆင်လို့မရှိသွားတဲ့ခါကျဒီကိုယ့်ရဲ့အခုတက်နေတဲ့ကျောင်းကိုပဲရက်လိုက်ရတော့မလားပေါ့နော်ဒီကိုယ့်နိုင်ငံကိုပဲပြန်သွားရတော့မလားအဲ့လိုအခြေအနေဖြစ်လာရပေါ့နော်ဘာလို့လဲဆိုတော့ဒီညီမတို့ရဲ့တက်နေတာကကျောင်းသေးသေးဒီထိုင်သေးသေးကစာ scholarship ကပဲထောက်ပံ့ပေးထားပေါ့နော်သူတို့ရက်လိုက်တယ်ဆိုတာနဲ့ညီမတို့တွေကဒီဆောက်ဝင်းကြီးဒီပညာရေးပေါ့နော်အကုန်လုံးကရက်သွားမှာဆိုတော့ညီမတို့တွေတော့ကဒီကိုယ့်နိုင်ငံကိုပဲပြန်သွားရမှာလားဆိုတဲ့ခန္ဓာချက်တွေတော့အရင်ရှုပ်ထွေးသွားရပေါ့နော်အဲ့လိုနောက်ထပ်အခက်အခဲတစ်ခုကကြာပါလဲဆိုညီမတို့တွေကဒီကျောင်းတက်ဖို့ဒီကိုထိုင်းနိုင်ငံလာလိုက်ရေပေါ့နော်လာလိုက်တဲ့အချိန်မှာကျ EB ဆန်နဲ့လာရဲ EB ဆန်မှာဆိုရင်ဒီထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်မရှိဘူးပေါ့နော်အလုပ်လုပ်ခွင့်မရှိဆိုတော့ညီမတို့တွေကထက်ထဲတွေတော့ဘောင်းတုံတော့ရင်ဆိုင်နေရတယ်ပေါ့နော်အမဟုတ်ဘ
ူးဆိုတော့မော်ဆူးလေကိုကြုံရတဲ့အခက်အခဲအခုလိုမျိုးဒီပညာသင်ဒီစုတစ်ခုရက်သွားတယ်ဆိုတော့ပေါ့မကိုလိုလူမျိုးတွေကိုလိုလူငယ်တွေအမျိုးသမီးတွေအတွက်ကဘယ်လောက်ထိထိခိုက်နစ်နာစေတယ်လို့ချင်ပါလဲ
တိုင်းရင်းသားအမျိုးသမီးတယောက်အနေနဲ့ပေါ့နော်အမေတကယ်တမ်းဆိုရင်ခေအဆက်ဆက်ကလေးကအမျိုးသမီးဖြစ်တယ်ပြမလည်းပို့ဆိုတာကဟိုဟာဒီဝေလံခံဖြားတဲ့ဒေတာကအမျိုးသမီးဆိုရင်ပညာရေးလို့ပြောရသူတို့ကလက်လန်းမမီဘူးပြမလည်းအရေးကြီးမှန်းကိုလည်းနားမလည်ကြဘူးเนาะအဲ့တော့အများသောအဖြစ်အကြောင်းကိုပြီးဆုံးတိုင်အောင်မသွားဘဲနဲ့အဲ့အလောက်ကိုပဲလောက်လိုက်ကြရတယ်ကိုယ့်ရဲ့မိသားစုခင်မိုးတဲ့တွေရဲ့အလုပ်မှာပဲကလေးတွေကိုပဲတ िश ူပြဆူရင်းနဲ့ဟိုဟာဘယ်လိုပြောမလဲပညာရေးကိုရဲ့တန်ဖိုးကိုမရယူနိုင်ခဲ့တဲ့ခေတ်ဆက်ဆက်ကဒီလိုမျိုးဖြစ်တန်းလာခဲ့ရတယ်ပေါ့နော်အဲ့တော့အခုကျမတို့ဖက်မှာကတိုင်းရင်းသား ဒေတာရဲ့ဖက်မှာကစစ်ဖြစ်တယ်စစ်ဖြစ်တော့စစ်ပြီးရှောင်ရတယ်ပေါ့နော်အဲ့ဒီမှာဆိုရင်အပညာရေးကိုလက်လန်းမိနိုင်ဖို့ဆိုတာအင်မတန်ခက်ခဲတယ်သူတပည့်အမျိုးသမီးတွေတက်ကပိုပြမှာခက်ခဲတယ်ပေါ့နော်ဘာလို့ဆိုတော့မိသားစုကိုပြန်ကြည့်ရဖို့တာဝန်တွေလည်းရှိကြရတယ်ပေါ့နော်သူတပည့်လူငယ်တွေဆိုရင်ဘလို့မျိုးသူတို့ကြုံတွေ့ရလဲဆိုတော့ကျောင်းတွေဆိုရင်မရှိကြတော့ဘူးအဲ့တော့ရှိတဲ့လက်လန်းမိတဲ့ကျောင်းကိုပဲတက်ရကြတယ်ကျောင်းတွေဆိုရင်လည်းဟိုဘယ်လိုပြောမလဲအဒီလောက်အပြင်က international ကျောင်းတွေလိုမျိုးလည်းဖြစ်ချင်မှဖြစ်မယ်ပေါ့နော်အဲ့ဒီမှာရှိရတဲ့ကျောင်းမှာပဲသူတို့တက်ရကြတယ်ပေါ့နော်အဲ့တော့အခုကျမတို့ကတော့ကျောင်းရသွားပြီကျောင်းတက်ရသွားပြီ scholarship လည်းရပြီဆိုတဲ့အခါမှာအရင်ကျမတို့ဘယ်လိုပြောမလဲ turn to အခွင့်အရေးရတယ်ဆိုတော့ sense ခံစားရတယ်ပေါ့နော်အရင်ဒီ feeling ကအရင်ကောင်းတယ်ပြီးတော့မှဒီdata တိုင်းတိုင်းတစ်ဖက်မှာကြံခဲ့တဲ့ဟိုလူငယ်တွေအမျိုးသမီးတွေကိုလည်းဒီလိုမျိုးရစေချင်တယ်ပေါ့အဲ့ဒီစိတ်တော့ရှိတယ်ပေါ့နော်ဒါပေမဲ့အခုဟို scholarship ကလည်းတစ်ဘက်မှာပဲဒီလိုမျိုးရပ်သွားတဲ့အခါကျတော့ set တို့ဖို့အတွက်ကဘယ်လိုပြောမလဲဒီစစ်ဆောင်သူတယောက်အနေနဲ့ကအင်မတန်ခက်ခဲတယ်ပေါ့နော်ဟိုကိုယ့်ရဲ့မိသားစုလည်းစစ်ပြေးနေရတယ်သူတို့မှာကအလုပ်တွေကမရှိကြတော့ဘူးအဲ့တော့လောလောဆယ်မှာတော့မရီမရခက်ခဲနေတဲ့အခြေအနေတခုကိုရောက်နေတာပေါ့နော်အဲ့တော့ဘယ်လိုဆက်သွားရမလဲအဲ့ဒါမဲ့အဖြစ်တခုတော့ရှာရတော့ရှာရမှာပေါ့နော်ဘာလို့ဆိုဒီလိုရခဲ့တဲ့အခွင့်အရေးကိုကျမတော့လည်းလို့အဆောရှောမခံချင်ပေါ့နော်ဘယ်လိုပဲဖက်တော့ခံရရတဲ့နေနဲ့ဆက်ပြီးတော့မှအဆုံးထိသွားဖို့တော့စဉ်းစားထားပါတယ်လို့ဟုတ်
ပြန်ပြောမှုအားနည်းတဲ့နိုင်ငံတွေအတွက်ပေါ့နော်ဒါပညာရေးကိုတိဆောက်နေရတဲ့အချိန်လေးဖြစ်တယ်ဒီလိုအချိန်မျိုးမှာအထူးသဖြင့်အခွင့်ပညာရေးအခွင့်အလမ်းရဖို့နှဲပါတဲ့သူတွေအမျိုးသမီးတွေဒီလူမှုအသိုင်းအဝိုင်းအတွက်မှာပညာရေးကိုသူများတွေနဲ့ဒန်းတူရဖို့အတွက်ခက်ခဲတဲ့သူတွေအတွက်ပေးနေတဲ့ scholarship ဒီပညာသင်စုတစ်ခုဖြစ်တဲ့အခါကျတော့ဒီပညာသင်စုဆက်ပြီးတော့ရှိနေဖို့အတွက်ကဘလောက်ထိအရေးကြီးတယ်လို့ရခံစားမိတယ်လေဒီ program ကိုဘလောက်ထိများဆက်ပြီးတော့ရှိစေချင်တယ်ဒီ program နဲ့အတူအလားတူ program မျိုးပဲဖြစ်ဖြစ်ပေါ့နော်မြန်မာကျောင်းလူကျောင်းသားတွေလူငယ်တွေအတွက်ပညာသင်စုတွေကဘလောက်ထိလိုအပ်နေပါလဲဘယ်လိုထင်မိပါလဲမော်စုပြောပြပါအောင
်ကျမရဲ့ဟိုဘယ်လိုပြောမလဲအထူးသဖြင့်တချို့ကောင်းဆောင်တွေပေါ့နော်တို့ကိုယ်တိုင်ကလည်းscholarship နဲ့တခြားနိုင်ငံတွေမှာတကယ်ကိုပညာယူလာပြီးတော့မှတကယ်ကိုမြေပြင်မှာအခုဆိုရင်တို့တခုပြီးတခုကျောင်းတွေကိုတိဆောက်တာပဲဖြစ်ဖြစ်လူငယ်တွေကိုပညာသင်ပေးတာပဲဖြစ်ဖြစ်အကျိုးအများကြီးရှိတဲ့ဟာအရာတွေကိုလုပ်နေတာတွေတွေ့ရတယ်ပေါ့နော်အဲ့တော့တကယ်လို့များဒီလိုမျိုးဟိုလူတွေကဆက်ပြီးတော့မွေးထုတ်နိုင်ဘူးပညာတက်လူငယ်တွေကိုမွေးထုတ်နိုင်ဖို့ဆိုရင်တော့မွေးထုတ်နိုင်ဖို့ဆိုရင်တော့တစ်ချိန်ချိန်မှာကကျမတို့ရဲ့အတန်းပြေကတော့တိုးတည်တည်လာမတိုးတက်နိုင်ဘူးဖြစ်သွားမယ်ပြီးတော့မှအခုချိန်မှာကပြပြပြောင်းလဲရေးလုပ်နေတဲ့အကာလမှာကလူအရင်မြစ်ကအရင်နဲ့လိုအပ်နေတယ်ပေါ့နော်အဲ့တော့အခုလိုမျိုးပြပြပြောင်းလဲရေးလုပ်ရင်းနဲ့လည်းပညာတက်လူငယ်တွေကိုမွေးထုတ်နေတဲ့အချိန်မှာဆိုရင် scholarship က provide လုပ်ပေးဖို့အရင်နဲ့အရေးကြီးတယ်ဒီလိုမျိုး scholarship ကို provide လုပ်ပေးတဲ့နေရာမှာလည်းအခုလိုမျိုး GISP scholarship ဆိုရင်ဟိုဘယ်လိုပြောမလဲ majority တွေကိုပဲဦးစားပေးတာမျိုးမဟုတ်ပဲနဲ့အထူးသဖြင့်သူတို့ရဲ့ target ကတကယ်ကိုတိုင်းရင်သားပြီးတော့မှဖိနှိပ်ခံရတဲ့သူတွေပြီးတော့မှပညာရေးကိုဟိုလိလာလိုက်စားတဲ့သူတွေပြီးတော့မှငွေကြေးအဆင်မပြေတဲ့သူတွေပေါ့နော်ပြီးတော့တကယ်လည်းဟိုနောက်တစ်ချိန်မှာခေါင်းဆောင်အနေနဲ့ပြပြမကိုရဲ့လူထုတွေကို contribute လုပ်ပေးဖို့အတွက်စိတ်ဆော့ဖြောက်တဲ့သူတွေကိုဦးစားပေးပြီးတော့မှ focus တာပြမရွေးချယ်တဲ့ program ဖြစ်တော့ကြောင့်မို့လို့ဒီလိုမျိုး program ကဆက်ရှိနေဖို့ကအရေးကြီးတယ်ပေါ့နော်
ဟုတ်ကဲ့မအိမှုကျော်ရောဘယ်လိုထင်လဲဒီ scholarship ကနိုင်ငံတကာတက္ကသိုလ်တွေကျောင်းတွေမှာအမျိုးသမီးတွေသင်ကြားခွင့်ရဖို့အတွက်ပေါ့နော်ဟိုဒါအများကြီးထောက်ပံ့ဖြစ်မဲ့ scholarship တစ်ခုလို့လည်းပြောလို့ရတယ်ဆိုတဲ့အခါကျတော့ဒီ scholarship ဆက်ရှိနေဖို့အတွက်ဘယ်လောက်ထိအရေးကြီးလဲကိုအတွက်ရော
ရှေ့ရမဆူလည်းပြောတာရယ်ပေါ့နော်ဒီGSP scholarship တဆိုရင်အရင်ဒီ time pass ဖြစ်တဲ့ background ကလူတွေကိုရွေးတယ်ပြီးတော့ဒီအမျိုးသမီးတွေဒီ minority ethnic group ပေါ့နော်အဲ့ဒါကြီးကိုလည်း focus ထားပြီးတော့ရေးတဲ့ program တအောင်တစ်ခုဖြစ်တယ်ပေါ့နော်အဲ့တော့ဒီ scholarship ကဆိုရင်ပေါ့နော်ဒီအရင်ကဖွေးများခဲ့တဲ့လူတွေပေါ့နော်အဲ့လူတွေကိုပို့ပြီးတော့ရွေးချယ်ပြီးတော့သူတို့ကဖွေးပေးတဲ့ပုံစံမျိုးဆိုတော့အရင်ကပဲပေါ့နော်အရှုရှိရဲ့ဒီ program ဆက်ရှိမယ်ဆိုရင်တော့ပေါ့နော်ဒီလူအလုံးပေါင်းဝင်ရှိအောင် လောက်ဆောင်ပေးတဲ့ program တစ်ခုကိုတော့ပြောလို့ရရတယ်ပေါ့เนาะအဲ့တော့ညီမတို့ဒီနိုင်ငံအနေနဲ့အခုဆိုရင်ကျဆက်ကနေပြီးတော့ဆက်ခင်းနေတဲ့အခြေအနေမှာရှိရယ်ဒီလူငယ်တွေနေလဲဆိုရင်လည်းတို့တွေနိုင်ငံတွင်းမှာပြဿနာမျိုးကြောင့်ပေါ့เนาะပညာမသင်ကြားတာရရှိနေတဲ့အတွက်တို့နိုင်ငံတွင်းမှာဆက်ပြီးတော့မနေနိုင်တာတွေလည်းရှိရယ်ဒီပညာရေးတို့လည်းချုံချုံလာရှိရပေါ့နော်အဲ့လိုအချိန်မီမှာမှဒီ scholarship တွေကထောက်ပံ့ပြီးတော့သူတို့တက်ကဒီလမ်းကြောင်းတစ်ခုပေါ့နော်သူတို့ကိုတိုးတက်ဖို့ရန်အတွက်လမ်းကြောင်းတစ်ခုထောက်ပေးတယ်လို့ပဲပေါ့နော်အဲ့တော့ scholarship program ကဒီညီမတို့နိုင်ငံရဲ့လူမျိုးတွေအတွက်ကိုအရန်ကိုအရေးပါနေတဲ့ခံစားမှရှိနေတယ်ပေါ့နော်ပေါ့နော်နိုင်ငံတိုးတက်မှုနဲ့အရန်ကိုချိတ်ဆက်နေရပေါ့နော်ဒီနိုင်ငံတိုးတက်ဖို့ဆိုရင်ဒီ scholarship program တွေလိုအပ်တယ်အဲ့လိုပုံစံမျိုးတောင်ပြောလို့ရတဲ့အချက်ပေါ့နော်အရေးပါနေတယ်ပေါ့နော်ညီမတို့အဲ့လိုပဲထင်ကြတယ်ဟုတ်
သူတို့ပြည်မြန်မာနိုင်ငံမှာလက်ရှိဆိုရင်ပညာရေးခွင့်လန်းတွေအရင်နဲ့ပါနေတဲ့အချိန်မှာဒီပညာသင်စုတွေကအရန်ကိုပဲအရေးကြီးပါတယ်ဆိုတော့အခုလိုမျိုးရက်ဆိုင်သွားတယ်ဆိုတဲ့အပေါ်မှာအခုမိုင်းမွန်ကျော်တို့မော်ဆူတို့အတွက်လည်းအခက်အခဲတွေကြုံရတဲ့အတွက်လည်းအင်တာမစိတ်မကောင်းဖြစ်ပါတယ်ပြည်လဲပါစီလို့လည်းညွှန်လင့်ပါတယ်အခုလိုအမျိုးသမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်နေ့ရက်စလုံးလုံ
အမေရိကန်ရဲ့ပညာသင်စုပြန်ပြီးတော့ရဖို့အမျိုးသမီးကျောင်းသူတွေမျှော်လင့်နေတဲ့အကြောင်းမက်ခင်ဖြူထွေးကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။အမေရိကန်ပြည်ထောင်စုမှာကျောင်းလာတန်ရင်းနဲ့ကွန်ပျူတာနဲ့ဘွဲ့ရခဲ့ပေမဲ့စက်ပြေလုပ်ငန်းကိုဝါသနာအရလုပ်ကိုင်ရင်းနဲ့ကားပြင်ဆိုင်မယ်ရီလန်းပြည်နယ်ဘော်လ်တီမိုးမှာဖွင့်လှစ်ထားတဲ့ကိုမင်းကောင်ထွန်းကိုကိုအောင်ကဒီသတင်းပတ်ရဲ့သုတဆုံးလင်အမေရိကန်တခွင်မှာတင်ဆက်ပေးထားတာကိုထပ်ဆင်ထုတ်လင်းပေးလိုက်ပါရရှင
်။ဒီနေ့မိုးလင်းလို့စားတော့ပြီးတာနဲ့ကိုမင်းကောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်။လုပ်ငန်းဝင်ကိုရရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါရစေ။ဆိုင
်နဲ့ရောက်အောင်ကျွန်တော်တို့ရင်သွင်းလို့ရတာဒီ air compressor ဒီ air compressor ကလောက်ကိုဖွင့်ပြီးတော့ဒီ compressor ram ram ဆက်ရတော့เนาะကျွန်တော်ဆိုင်လုံးဒီရရပြေးတာလေကျွန်တော်ဒီ air gun တော့ဘာလို့အကုန်လုံးအတွက်ကို compressor နေမဖြစ်လဲသူသူက C တို့ J တို့ကတော့အမြဲတမ်းဆက်နေတာရေကအမြဲတမ်းဖောက်ရတယ် C ရလည်းအမြဲတမ်းဆက်ရတယ်ဟုတ်ကဲ့သူဒီ pressure bar ပေါ့เนาะ pressure bar လည်းမကြုံအောင်လို့
နောက်ဒီကျွန်တော်မှာဆို lift ငါမှုရှိရပေါ့ lift တွေရဒီ operation တွေပေါ့เนาะဒီကျွန်တော်တို့ဒီ hydraulic ဒီ leak ဖြစ်လားမဖြစ်လားပေါ့เนาะဒါတွေကျွန်တော်တို့အကုန်လုံးလိုက်ကြည့်တယ်အဲ့တော့လေတော့ဒီ lift ချေရပို့လို့ပေါ့နော်ဒီပို့လို့ကျွန်တော်ပုံမှန်ဆိုလို့ရှိရင်တော့တစ်လတစ်ခါတိုက်တယ်ဒီ unlock တို့ lock တို့ပေါ့နော်ဒီ lock တွေဆိုတာဒါတွေလုံးလုံးပေါ့နော်ခါကြောက်လို့ဆိုဒီကားတွေဘာတွေချမယ်ဆိုလို့ရှိရင်ဒီကောင်လုံးမလုပ်ဘူးဆိုလို့ရှိရင်လည်းသူဟိုဆိုပြက်လာချက်တော့ဒါဆိုချလိုက်ပေါ့နော်ကျွန်တော်အဲဟောဒီ hydraulic play တွေရယ်နော် hydraulic လေဒီတော့ကျွန်တော်ပေါက်လာမပေါက်လာဒီဘာတွေအကုန်ဆက်ရပေါ့နော်နောက်ဒီပို့တွေဒီပို့တွေဘာတွေလဲအကုန်လုံးဆက်
1999ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ဟိုတုန်းကတော့အမေရိကနောက်ဖက်ချမ်းမနေခဲ့ပြီးတဲ့နောက်အသည့်အကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ခြမ်းကမေရီလန်းပြည်နယ်ဘော်လ်တီမိုးအေရီယာကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေဆိုကျွန်တော်မိမရဲ့ဟိုရက်စွေမျိုးဦးလေးတယောက်ပါဒီမှာကားဟိုဥစားပါနော်ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတယ်ပေါ့ဘုရောတူတူဖွင့်ကြအောင်လားပေါ့နော်အဲ့ဒါဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကို plan တွေလုပ်ပြဿနာတွေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော် August မှာရောက်တယ်ဘော်ဒမိုးရောက်တယ် 2010 August မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်တို့ဆိုင်နဲ့ဖွင့်မှာဒီ normal လောက်မှာဖွင့်နေထားပါတယ်ကျွန်တော် 3 လလောက်တော့ခဏလှဲကြည့်လိုက်သေးတယ် normal လောက်မှာဖွင့်နေ normal ပြီးတော့17 ပေါ့နော်သူနဲ့2နှစ်လောက်လုပ်လိုက်တယ်လုပ်ပြီးတော့ဦးလေးရလည်းအချောင်းမျိုးကြောင့်သူလည်းပြိမယ်ဆိုတော့ကျွန်တော်မပြေးပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဘယ်လိုပြောမလဲဟိုရဲစုံပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်ကျွန်တော်လည်းအဲ့လိုမကြွန်းသေးဘူးလို့တာအဲ့တော့မကြွန်းသေးတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟိုဟာတွေလုပ်ပေါ့နော်ကျွန်တော်သင်စရာမြင်စရာအရေးရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာခဲ့တော့ဟုတ်ကဲ
့သူ့ရဲ့ဆိုင်မှာဘာတွေဝန်ဆောင်မှုပေးလဲဆိုတာကိုလည်းအခုလိုရှင်းပြပါရယ
်ကျွန်တော်ရဲ့ပင်ကတော့ဟိုပင်တိုင်း job ကတော့အဲ့မင်းဘောဇာတော့ဒီ street inspection ပေါ့နော်ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာနေခါကြီးလေကျွန်တော်အကုန်လုံးသူစားပစ်လုပ်ပေးပါတယ်ရှင်လိုရတယ်ဆို inspection မှာပဲဒါတွေကပါသွားပြီကားရစီလာရင်ကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပစ်လိုက်တယ်
ဘာမှမယူဘူးเนาะဒါ free ဟို inspection ပေါ့ဘလုံးဒစီလုံးရှိတဲ့ခါပေါ့မီးကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုနည်းလေး25ရှင်းလို့ break တို့ပါတော့အဲ့ဒါတော့ကျွန်တော်ကဒီဟိုအချမ်းမြုံပေါ့เนาะကာဒီစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးသွားအောင်ဆက်တဲ့နဲ့ဒီ tire ဘောကြွိုင်းအကုန်လုံးစစ်ပေးလိုက်တာပေါ့เนาะကျွန်တော်မိနစ်20လောက်အတွင်းပေါ့အဲ့ဒါတွေတရားကြည့်ပြီးတော့ကြည့်ပြီးတော့ break တွေနေနေလားလောဖြစ်နေလားပေါ့เนาะ break တွေလိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ကျွားရကြတော့ပေါင်းလို့ရနေတယ် minimum ရှိနေဆိုတော့တော့လဲခိုင်းပ
ါစီးပွားရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လည်းကိုဝသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစ조사ခဲ့ရပုံကိုလည်းအခုလိုပြပြပါတယ
်ကျွန်တော်ရ business review တော့ပါတော့ပေါ့နော်တို့ခံမှန်းတာရရှိအောင်ဒီ small business တစ်ခုကအလုံးစုံခံ9နှစ်ပေါ့နော်တို့ဒါ 90% of the small business ကဒီ9နှစ်အတွင်းမှာပြုတ်တယ်ပေါ့နော်တို့ကတော့ဒါခံမှန်းတာတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘောင်းတော့အဓိက customer ရှာရတာရယ်။နောက်ပြီးကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်။အဲ့ဘောင်းဘူးတည်ပြီးတော့ဒီလုပ်ငန်းတစ်ခုကဟိုတော့အောင်မြင်တာနဲ့ကြာဆုံးတာနဲ့ဖြစ်သွားမှာပေါ့နော်။ကျွန်တော်တို့စာတုံးကဆိုလို့ရှိရင်လူမလာဘူးလေ။ကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတယ် location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ကဟိုဘယ်လိုပြောရလဲမဆိုတော့ဒီစာပေပေးနိုင်အောင်မယ်ကျွန်တော်စူးစမ်းရတယ်လေဒီပတ်စံငွေကြေးရအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်3 4 5နှစ်လောက်ထိရတော့အဲ့လိုပုံမှန်လေးပဲတောင်းနေရပေါ့နော်ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစာလောက်ပဲရတာပေါ့နော်အဲသူများစီမှာတောင်းလဲဒီလာစာပဲရတယ်ငါတစ်ခါတဆူလာရဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်မိုးနဲ့တင်ပြီးသွားတယ်လာမျိုးကြီးလည်းရှိခဲ့ဦးရောပေါ့နော်အဲ့ကိုတက်တော့မပူပါဘူးအဲ့လိုပဲကျိုးစားရင်းနဲ့ပဲဒီဟိုစားဘောကစတမာတွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလုပ်တာတဲ့ပိုရတဲ့အနေအထားမျိုးဖြစ်သွားတော့ဘောနော်ကျွန်တော်အဲ့လိုနည်းနည်းပေါ်ကစုမိဆောင်ပြီးတော့ဟိုဒီခါလေးကြာရင်တော့ကျွန်တော်ဟိုကစတမာတွေမရှိတဲ့အချိန်မှာကျွန်တော်ကားတွေသွားဝယ်ရတယ် auction လို့ပါတော့မှာလေဒါဈေးသက်သာလေးနဲ့သွားဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြီးပြန်ရောင်းတာဘောနော်ဒီ online လေးတွေပဲပြန်ရောင်းအောင်
ကွန်ပျူတာနည်းပညာနဲ့ပွဲရခဲ့ပေမဲ့လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စက်မေးပွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာပါ
ကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ့ဒီ ESC ဆိုတဲ့စာမုံဖြည့်လို့ရတယ်ကျွန်တော်ကဒီ experience 2 year ရှိတယ်တော့ဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့စာမုံဝင်ဖြည့်ခွင့်ရှိတယ်ဝင်ဖြည့်ပြီးသူက certificate ပေးတယ်ပေါ့နော်သူကတော့ဒီရှစ်ခုလုံးပြည့်တဲ့ဆောင်သူတော့ master လို့ပြောတယ် master mechanic ဆိုတော့เนาะဘလို associate degree လောက်နဲ့ဟိုဥစ္စာဖြစ်မလာတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို equivalent ဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုရိုင်းလောက်တတ်ဖို့ပေါ့เนาะအဓိကကတော့တချို့တွေကတော့ဒီသူတို့ဒီဘွဲတွေပါတွေရတော့ပေါ့เนาะဒီ Lincoln Tech တို့ပါတော့နေပြီးတော့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုပြောเนาะသူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့เนาะအဲ့လိုပြောအဲ့လိုလေတွေ့ဘူးလေကျွန်တော်ဟာကြောင်းလေးပြီးတယ်ဒါပေမဲ့မလို့တက်ကြအောင်အဲ့လိုမျိုးဟုတ်ပြီ
ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုကြိုက်နဲ့တတ်တာကြောင့်ဝါသနာကနေသမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါတယ
်စေကောတော့ဟိုကျွန်တော်ဒါငငယ်လေးကဟိုစားပေါ့နော်ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငငယ်ရလေကျွန်တော်ကဟိုဒီဆက်တွေပါဆိုအရန်နိုင်ချင်တယ်အဲ့တော့ကျွန်တော်ဒီ cycle လေးတွေ swing လေးတွေပေါ့နော်ကျွန်တော်ဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော် swing မျိုးပေါ့နော် swing ကျွန်တော်ခက်က swing မျိုး cycle မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတွေကျွန်တော် swing လေးတွေကိုကျွန်တော်လုပ်တယ်ပြင်တယ်အကွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါပြတ်သွားရဆိုလို့ရှင်လုပ်တယ်ပေါ့နော်နောက် cycle ခက်ကြတဲ့ cycle လေးကိုကောင်းနေတဲ့ cycle တွေကျွန်တော်ဒီမှာဆို super cat dd ရှိတယ်ကျွန်တော်ငယ်ငယ်က super cat တွေအဲ့လိုပေါ့နော်ဟိုဖြုတ်တယ်ကောင်းနေလဲဖြုတ်တယ်ကာရက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီဒီတီလဲဒီလိုပဲအဲ့လိုဟိုစပါပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့အကုန်ရှောက်လို့တာပဲအဲ့ရတယ်အဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေးရနေယူတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေရတော့စဉ်းစားမိတာပေါ့နော်ဒါပေမဲ့ဟိုလို့ရောက်လာဒီဘက်ကိုမလှမ်းနိုင်ဘူးကျွန်တော်ဆက်စားခြင်းအဲ connection ကိုနေလောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတယ်
ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါရစေလူသားတို့အတွက်မရှိမဖြစ်လိုအပ်တဲ့ potassium K ဓာတုပစ္စည်းနဲ့ vitamin K ကဘာများကွာခြားပါသလဲသ တို့ကလူရဲ့ခန္ဓာကိုယ်ထဲမှာဘလို့များအလုပ်လုပ်ပါသလဲဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကဒီသတင်းပတ်ရဲ့သိပ္ပံနဲ့ဤပညာခန္ဓာမှာမေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်
ဓာတုပေရမှာပိုတက်ဆီယမ်ကိုကျွန်တော်တို့ကေလို့ခေါ်ပါတယ်ဒီဗိုက်တာမင်ကလည်းကေဆိုတာရှိပါတယ်ဆရာဆိုတော့ဆရာဟိုတစ်ခေါက်ကရှင်းပြသလိုမျိုးပေါ့နော်ဒီ trace element ဒီ K နဲ့ vitamin K နဲ့မတူဘူးလို့ဆရာပြောတယ်ဆိုတော့အဲ့ဒီအကြောင်းလေးကိုသိချင်ပါတယ်ညာ
ဗိုက်တာမင် K နဲ့ပိုတက်ဆီယမ်လို့အဲ့ဒီနှစ်ခုကတော့လူတော်တော်ရောတာအကြောက်လို့ဆိုရင်နှစ်ခုလုံးစင်ပါကလည်း K ပဲလို့ထားတာ哦အဲ့တော့ဗိုက်တာမင်ကလည်း A B C D E ဆိုတော့အဲ့လိုမျိုးလို့ထား K ကတော့ဒီနောက်ဆုံးတစ်မျိုးပေါ့လေပိုတက်ဆီယမ်ဆိုတာလည်း K ပဲအထူးခြားတာကဗိုက်တာမင် K ရောပိုတက်ဆီယမ်ရောနှစ်ခုလုံးကမရှိမဖြစ်လူတွေအတွက်အမတန်မှအရေးကြီးတဲ့ drug ပစ္စည်းဖြစ်တယ်လို့ပြောနိုင်တယ်အမတန်မှအရေးကြီးတဲ့ essential nutrients ဆိုကျွန်တော်တို့ပြောလို့ရှိပါတယ
်ဆရာတော့ vitamin K ကိုအရင်ရှင်းပြပါပါဆရာ vitamin K ဆိုတော့ဘယ်လို vitamin မျိုးပါလဲဆရာ
vitamin တွေကမှတချို့ကရေးမှပြောဝင်တယ်တချို့ကအစီမံမှပြောဝင်တယ်အဲ့တော့စီမံပြောဝင်တဲ့ vitamin တွေမှာ vitamin K ပြာနှစ်မျိုးနှစ်စားရှိတယ် K1 နဲ့ K2 ဆိုပြီးတော့နှစ်မျိုးခွဲတာပဲ vitamin K1 ကဖီလိုကွီနုံးပေါ့နော်ဖီလိုကွီနုံးဆိုတဲ့ပစ္စည်းဖြစ်တယ်။သူကသွေးတိတ်အောင်လုပ်ပေးတယ်။သွေးထွက်လွန်တာကိုသူကသက်သာအောင်လုပ်ပေးတယ်။သူမရှိရင်တော့သွေးထွက်ပြီးတော့လူတွေသေဆုံးနိုင်တဲ့အခြေဖြစ်သွားတယ်။ဒါကြောင့်သူကတော့အရေးကြီးတဲ့ဗိုက်တာမင် K1 ပေါ့။ဒါပေမဲ့သူ့ကိုလည်းအလွယ်တကူအရွက်တွေအသီးတွေကနေရနိုင်ပါလေ။ကျွန်တော်တို့ဟင်းသီးဟိုရနေ့တိုင်းစားနေတယ်။သူ့စရာစားလိုက်ရင်သူကရသွားတာပဲ။ဗိုက်တာမင် K2 ကြတော့အသားတွေကရတယ်အသားဓာတ်ကလို့ပြောတော့ပရိုတင်းပေါ့သူသဖြင့်ဒင်ဂျင်တို့နွားနို့တို့အသားဓာတ်ရှိတဲ့ပဲတို့ဘာလို့ကနေကျွန်တော်တို့ရပါတယ် K2 ကြတော့အယိုးအတွက်ပေါ့ကျွန်တော်တို့အထူးဖြင့်အမျိုးသမီးတွေသားသမီးတွေမွေးလာရင်သူတို့ကပေးလိုက်ရတာဟုတ်အဲ့မှာအယိုးတွေအားနေဝါရင်ဗိုက်တာမင် K2 ရော့ပါတယ်ဒါကြောင့် K2 supplement ဆိုတော့တောက်ရပါတယ်တကယ်တော့လည်းဗိုက်တာမင် K ဟာနည်းနည်းပဲလိုတယ်140ပေါ့မက်ခရိုဂရမ်လောက်ပဲလိုတယ်တစ်နေ့တစ်နေ့မှာအဲ့တော့120လောက်ဆိုလဲရတယ်မက်ခရိုဂရမ်ဆိုတာမီလီဂရမ်ရဲ့1000ပုံတစ်ပုံရှိတယ်မီလီဂရမ်ဆိုတာဂရမ်ရဲ့1000ပုံတစ်ပုံရှိတယ်ဒါပေမဲ့ပိုတက်ဆီယမ်ကြတော့4မီလီဂရမ်လောက်လိုတယ်4000မက်ခရိုဂရမ်လောက်လိုတယ်အဲ့တော့သူတို့နှစ်ခုရဲ့လိုအပ်ချက်ကတော်တော်လေးကွာခြားတာ
ဗိုက်တာမင် K အကြောင်းပြောပြီးတော့ပိုတက်ဆီယမ်ကြတော့လူရဲ့ကိုယ်ခန္ဓာထဲမှာပိုတက်ဆီယမ်ကဘယ်လိုလိုအပ်လဲပိုတက်ဆီယမ်ဆိုတာဘာလဲဆိုတာပြောပြပေးပါဦ
းဆက်ပိုတက်ဆီယမ်တော့ကျွန်တော်တို့တကယ်လေတော့တတ်တူတက်ဖြစ်တဲ့အတွက် electrolyte ဆိုတာဒီဗိုက်တာမင် K ကတော့ organic လို့ပြောလို့ရရင်ပိုတက်ဆီယမ်က inorganic လို့ကျွန်တော်ပြောပါတယ်အဲ့တော့ organic မဟုတ်လေပစ္စည်း electrolyte ဆိုတာ electrolyte ဆိုတာလျှက်စစ်ဓာတ်လိုက်နိုင်တဲ့ပစ္စည်းပေါ့ကျွန်တော်အုံနောက်ကနေပြီးတော့အာယုံကြောတွေအကုန်လုံးကိုသတင်းပို့ရင်အဲ့ပိုတက်ဆီယမ်ကအရေးပါတဲ့နေရာနေသူလုပ်တယ်သူမရှိရင်ဒီသတင်းပို့တဲ့ဟာအချက်လက်တွေမှားသွားမယ်အဲ့တော့ကိုလက်ကြိုက်တာလို့ဟိုပုံစံမှားသွားတာလို့ဒီနေရာကြိုင်ရင်ဟိုနေရာရောက်သွားတာလို့ဟာဒီပိုတက်ဆီယမ်နဲ့တော်တော်ဆိုင်တယ်လို့ပြောတယ်အဲ့ဒါကြောင့်ပိုတက်ဆီယမ်ကိုကျွန်တော်တို့က electrolytes အနေနဲ့ဒီအုံနှောက်နဲ့ကိုခန္ဓာချိတ်ဆက်ပေးတဲ့တံတားကြီးလို့မြင်လို့ရပါတယ်ကျွန်တော်တို့ muscle ပေါ့ကြွက်သားတွေလည်းသူကတမအောင်လုပ်ပြီးတယ်ကြွက်သားတွေကြွက်တက်တယ်ဆိုရင်ပိုတက်ဆီယမ်နည်းလို့ဆိုတာရှိတယ်
အဲပိုတက်ဆီယမ်ကိုဘယ်ရရလဲဗိုက်တာမင် K တုန်းကတော့ဆရာဒီက K နှမျိုးရအသီးပဲတဲ့အသားတွေဆိုင်ဗိုက်တာမင် K ရတယ်ဆိုတော့ပိုတက်ဆီယမ်ကျတော့ဘယ်ရနေရပါလဲဆရာ
ပိုတက်ဆီယမ် K ဆိုတာဟာကတော့ကျွန်တော်တို့ဒီစားတော့စီကနေတော့ရတာပေါ့လေပြည့်တယ်ပင်လယ်ထဲမှာပင်လယ်ရေထဲမှာတော့ကျွန်တော်တို့ပိုတက်ဆီယမ် K ကရှိတယ်အနှဲငယ်ပဲရှိတယ်အဲ့ဒီကနေပိုတက်ဆီယမ် K ကိုထုတ်တော့ပိုတက်ဆီယမ် iodide ဆိုတော့လဘင်းကြီးယောဂါတွေပါတယ်အတွက်ကိုပိုတက်ဆီယမ် iodide အဲ့မှာပိုတက်ဆီယမ်ပါတယ်နောက်လို့ကျွန်တော်တို့အဲ့ဒီပိုတက်ဆီယမ်စားကိုပဲဓာတ်စားအရင်အနေနဲ့တောက်တယ်ကျွန်တော်တို့ဒီဟိုဘာခေါ်လဲဝန်းယောဂါဖြစ်တဲ့ခါလို့ဒီဝန်းသွားတာအများကြီးအဲ့ဒါပိုတက်ဆီယမ်
တဆာကြီးကိုတောက်ရမယ်ဒါတော့တာမန်အဖြစ်ဒါပေမဲ့ကျွန်တော်နေ့စဉ်စားနေတဲ့အထဲမှာဆိုရင်အထူးဖြင့်ငပြောသီးမှာပါတယ်စပစ်တီးလည်းပါတော့ဗောလေပန်းသီးလည်းပါတာပိုတက်ဆီယံအများဆုံးပါတာငပြောသီးပဲအဲဘယ်ငပြောသီးမှာမဆိုပါတယ်အဲ့တော့ကိုယ်လည်းညောင်းညာကြိုက်ခဲတယ်ဘာညာဆိုရင်ဗိုက်တာမင်တွေဘာကြီးဘယ်လောက်စားစားဟောဘာမှတခြားမထူဘူးအဲ့တော့ပိုတက်ဆီယံစားဖို့လိုတယ်ဆိုရင်ငပြောသီးတာများများစားလိုက်ရင်တော်တော်လေးအဆင်ပြေတယ်
ဗိုက်တာမင် K ကြတော့ဆရာ
အထူးဖြစ်ကျွန်တော်တို့ဥထဲမှာပေါ့လေဘက်တီးရီးယားတွေကနေပြီးတော့အဲ့ဒီဗိုက်တာမင် K ကိုထုတ်တယ်အဲ့ဒီဗက်တီးရီးယားတွေကလည်းကျွန်တော်တို့သိပြီးတော့ဟောသန့်ရှင်းနေဥထဲကိုဗက်တီးရီးယားမရောက်ဘူးအမေရိကတို့လိုမျိုးအင်္ဂလန်တို့လိုမျိုးမှာခလေးမွေးလာရင်အရန်တန့်တော့ဗိုက်တာမင် K ထုတ်တဲ့ဗက်တီးရီးယားတွေသူ့ကိုခံလာတဲ့မရောက်ဘူးအဲ့ဒါကြောင့်အဲ့ဒီကလေးတွေကဟောဗိုက်တာမင် K နဲ့ပြီးတော့ဟောသွေးထွက်လွင်တဲ့ခါကျရင်သေဆုံးရတယ်အဲ့ကြောင့်ကေရှော့ဆိုတော့ကေဆေးဗိုက်တာမင် K ကိုထိုးကြရတယ
်ဒီပိုတက်ဆီယမ်ဟို deficiency ပေါ့နော်ပိုတက်ဆီယမ်နည်းလို့ရှင်ရောဘာတွေဖြစ်တတ်ပါလဲဆရာ
ပိုတက်ဆီယမ်နည်းရင်တော့ချိနဲ့ပါတယ်ဟိုလမ်းလျှောက်လို့မရတာဗီတီကိုဖြစ်တယ
်လူကိုခန္ဓာမှာသူတို့အလုံးလုံးတဲ့ပုံပြောပြပေးပါဆရာဟုတ်ဟု
တ်ပိုတက်ဆီယမ်ကိုခန္ဓာထဲမှာဆိုရင် water balance ပေါ့ရေ balance ဆိုတချို့လူကဖောတဲ့ရောင်နေဖြစ်ရင်ဆိုဒီယမ်များတယ်အဲ့ဆိုဒီယမ်များတော့မရဘူးအဲ့ဒါပိုတက်ဆီယမ်နဲ့ balance လုပ်ရတယ်တော့သူကသူ့ရဲ့ pH ကိုလည်းထိမ့်ပေးတယ်သူက buffer action ရှိတယ်သူက buffer action ဆိုတာ pH မပြောင်းလဲအောင်တန်းတန်းလေးထိမ့်ပေးတယ်သူကသွေးတိုးကျစေတယ်ကိုယ်ခန္ဓာရဲ့ကြွက်သားတွေကောင်းကောင်းမွန်လှုပ်ရှားနိုင်ဖို့ဒါကြတော့ဂျားတော့ညှက်သွား cramp ဖြစ်တယ်ပြောညှက်သွားတယ်အဲ့ဒါကြွက်တက်တယ်လို့ပြောတာပေါ့အဲ့ဟာမျိုးတွေမဖြစ်အောင်ပိုတက်ဆီယမ်လုံးလုံးလောက်ရှိဖို့လိုတယ်နော်ကျွန်တော်တို့သွေးခုန်တာမမှန်တဲ့လူတွေဆိုရင်သွေးခုန်လို့မှန်ရအောင်လို့ပိုတက်ဆီယမ်ကိုပေးရပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်လူသားတွေအတွက်မရှိမဖြစ်လိုအပ်တဲ့ပိုတက်ဆီယမ် K ဓာတုပစ္စည်းနဲ့ဗိုက်တာမင် K ပါကွာပါတယ်ဆိုတာကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်တင်ပြပေးပါမယ်ရှင
်။နိုင်ငံတကာရာဇဝတ်တရားရုံး ICC အပေါ်ပိတ်ဆို့အရေးယူမှုလို့ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေအပါအဝင်အစ္စရေးလိုအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေပေါ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တဲ့ ICC ရာဇဝတ်တရားရုံးကဝန်ထမ်းတွေအပေါ်စီးပွားရေးနဲ့ခီးသွွာလာကုန်ပိတ်ပင်မှုတွေအပါအဝင်နဲ့တန်ခတ်ရေးယူမှုတွေချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကမနေ့ဖေဖော်ဝါရီလ6ရက်နေ့မှာကြေညာခဲ့တာပါ။ဒါဟာသမ္မတထရမ့်အနေနဲ့ပထမတစ်ကြိမ်သမ္မတတက်တန်းတော်ကလှုပ်ဆောင်ခဲ့တဲ့အတိုင်းထပ်မံလှုပ်ဆောင်တာလည်းဖြစ်ပါလေ။အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ဝန်တန်းအရေးအတွက်ရှော့ချမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်အစိုးရကထုတ်ပြန်လိုက်တာမှာဝန်တန်းထောင်ထဲချီရှိနေခဲ့ရာကယာကနန်းအနည်းငယ်ထိရှော့ချမှာဖြစ်ပါတယ်။ဖေဖော်ဝါရီလ6ရက်ကြာသပတေးနေ့နောက်ပိုင်းမှာတော့ပြည်ထောင်စုဝန်ထမ်းများအသင်း USAID ကိုဖျက်သိမ်းတာမျိုးမလုပ်ဖို့ပြည်ထောင်စုတရားရုံးချုပ်တရုံမှာတရားဆွဲဆိုလိုက်ပြီးကွန်ဂရက်လွှတ်တော်ရဲ့ပြဋ္ဌာန်းချက်နဲ့ထူထောင်ထားတဲ့အစိုးရဌာနတစ်ခုကိုသမ္မတဒေါ်နယ်ထရမ့်အနေနဲ့ပိတ်ပင်ခွင့်မရှိဘူးလို့ခြေပကြပါတယ်။မြန်မာစစ်ကောင်စီကိုရင်နံနေရောင်းချနေတယ်လို့ဆွဆွဲခံရတဲ့စင်ကာပူအခြေစိုက် Intera Resources Company ရဲ့အစုရှယ်ယာတွေကိုစင်ကာပူ Stock Share ဈေးကွက်မှာရောင်းချမှုရပ်ထားဖို့တောင်းဆိုထားပါတယ်။မြန်မာစစ်ကောင်စီနဲ့စီးပွားရေးဆွံ့နွှဲမှုတွေအပေါ်စင်ကာပူ Exchange SGX အုပ်ချုပ်သူတွေရဲ့စစ်ဆေးမြေမြန်ချက်တွေကိုအချိန်ယူဖြည့်ရှင်းဖို့အတွက်အခုလိုအစုရှယ်ယာတွေကိုစင်ကာပူဈေးကွက်မှာရောင်းချမှုဆိုင်းငံ့တာလို့ Intera Resource Company ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံပါဝင်အဖွဲ့ဝင်9နိုင်ငံရှိတဲ့ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများနှိပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု BIMSTEC အဖွဲ့ထိပ်သီးအစည်းအဝေးလာမယ့်ဧပြီလမှာထိုင်းနိုင်ငံမှာကျင်းပမယ်ကြောင်းထိုင်းနိုင်ငံသားရေးဌာနကပြောပါတယ်ခင်ဗျာ။
တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ Cedric Franklin ဖြစ်ပါတယ်ရှင်။ကျွန်မကဆွမ်မော်မှာ ဒီညအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် View American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် View ကိုနားဆင်ရချင်းခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင် View ရဲ့သောရရှင်တွေအားလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လူရဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.